Welcome to the Voice of America in Burmese.
Mingla nya jam ma to da shin mya shin. VOA American တိုင်းရဲ့2020ခုနှစ်ဒီဇင်ဘာလ15ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190ရူကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်မှာဒီကနေ့ညပိုင်းအတွက်ထိတန်းရောက်သတင်းတွေကိုမတ်စုမှုနဲ့အတူတင်ပြပေးပါမယ်ရှင်။ပြီးခဲ့တဲ့အပတ်ကအရေးပေါ်အသုံးပြုဝင်ပေးလိုက်တဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုအမေရိကန်မှာမနေ့တနင်္လာနေ့ကစပြီးတော့ထိုးပေးခဲ့ပြီးဆေးဘက်ဆိုင်ရာဝန်ထမ်းတွေကိုအရင်ဦးစားပေးမှာဖြစ်ပါတယ်။နယူးယောက်မြို့အရေးပေါ်ဆေးကုသရေးဆိုင်ရာသူနာပြုဆန်ဒရာလင်းဆေးကပထမဆုံးကာကွယ်ဆေးထိုးနိုင်တဲ့သူဖြစ်ပါတယ်။အစမတန်အိတ်ခဲထားတဲ့ရေခဲပုံးတွေနဲ့ထည့်ထားတဲ့ဆေးတွေကိုဖိုင်ဇာဆေးထုတ်လို့ရတည်ရှိတဲ့မီရှိဂန်ပြည်နယ်ကာလာမာဇူးမြို့ကနေအမေရိကန်တလွားကိုတနင်္ဂနွေနေ့တုန်းကစပြီးတော့တင်ပို့ပေးနေတာပါ။အခုဒီကကွယ်ဆေးကအမေရိကန်အခြေစိုက်ဖိုင်ဇာဆေးကုမ္ပဏီနဲ့ဂျာမနီဘိုင်ယိုအန်တက်တို့ပူးတွဲဆန်သက်ထုတ်လုပ်တာဖြစ်ပါတယ်။ဆေးတင်ပို့ဖြန့်ဖြူးပေးနေတာဟာအဆင်ပြေတယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ကာကွယ်ဆေးတီထွင်ထုတ်လုပ်မှုအစီအစဉ်တစ်ရပ်ဖြစ်တဲ့ Operation Red Speak ကိုဦးဆောင်သူကြီးတဲ့ဗိုလ်ချုပ်ကြီး Gustav Parna ကပြောပါတယ်။နောက်သတင်းပတ်အတွင်းမှာနာတာရှိသက်ကြီးရွယ်ဦးတွေကိုကျန်းမာရေးဆောင်ရှောက်မှုပေးနေတဲ့သက်ကြီးဂေဟာ9000ကိုဆေးရီပေးပို့သွားမယ်လို့လည်းသူကပြောပါတယ်။Johns Hopkins တက္ကသိုလ်စီးရင်တွေအရအခုထိအမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ 16.2 သန်းနဲ့သေဆုံးသူက3သိန်းနီးပါးရှိပြီဖြစ်ပါတယ်ရှင်။ British American နဲ့ Canada နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးဆပ်ပြီးတော့ထိုးပေးနေတာနဲ့အတူအနောက်နိုင်ငံတွေမှာဒီကပ်ရောဂါကြီးအဆုံးသတ်ဖို့လမ်းစာတွေရှိနေပြီဖြစ်ပါတယ်။ဒါပေမဲ့ဒါဟာလေလာနဲ့ချီပြီးတော့ကြာနိုင်ပါတယ်။စီးရတဲ့နိုင်ငံတွေအတွက်ကာရောကာကွယ်ဆေးရဖို့ဒီထက်ပိုပြီးတော့ကြာနိုင်တယ်လို့ပိုပြီးတော့လည်းခက်ခဲနိုင်တယ်လို့ AP သတင်းတရက်မှာရေးသားထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ Gavi ကာကွယ်ရေးဆိုင်ရာမဟာမိတ်အဖွဲ့ကကမ္ဘာတဝန်းလူတိုင်းကာကွယ်ဆေးရနိုင်မှု COVAX အစီအစဉ်ကိုချမှတ်ထားတာပါ။ဒါပေမဲ့လည်းဒီအစီအစဉ်ကလာမယ့်နှစ်အတွင်းမှာဝယ်ယူဖို့ရည်မှန်းထားတဲ့ထိုးဆေး1ဘီလီယံရဲ့ရာနှုန်းအနည်းငယ်ကိုသာဝယ်ယူဖို့သဘောတူညီထားနိုင်ခဲ့ပါတယ်။ဆေးတွေကိုဖြန့်ဖြူးဖို့ကလည်းတိတိကျကျသဘောတူထားတာမရှိသေးသလိုငွေကြေးလည်းအလုံးလောက်မရှိပါဘူး။ကာကွယ်ဆေးတန်းသူညီများထိုးပေးနိုင်ရမယ်ဆိုတဲ့ရည်မှန်းချက်ကချမ်းသာတဲ့နိုင်ငံတွေအတွက်ဖြစ်နိုင်ပေမယ့်ကျန်စင်းရတဲ့နိုင်ငံတွေအတွက်ဒီရည်မှန်းချက်ကမေ့မိန်လာတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။တချို့ဖွံ့ဖြိုးတိုးတက်ဆဲနိုင်ငံတွေကတော့ကာကွယ်ဆေးရရှိရေးသူတို့ကိုယ်ပိုင်သဘောတူညီချက်တွေကိုပြုလုပ်လာကြပါတယ်။မလေးရှား၊ပီရူ၊ဘင်္ဂလားဒေ့ရှ်အပါအဝင်တခြားဝင်ငွေနည်းနဲ့ဝင်ငွေအလဲအလတ်ရှိတဲ့နိုင်ငံတွေကတော့ COVAX အစီအစဉ်မှာဆက်ပြီးတော့ပါဝင်နေသေးပေမဲ့ဒုတိယဦးစားပေးအနေနဲ့ဈေးကုန်မဏီတွေနဲ့ချိတ်ဆက်ပြီးကာကွယ်ဆေးရဖို့ဆောင်ရွက်နေကြပါတယ်။အခုလက်ရှိတစ်ကမ္ဘာလုံးကိုရိုနာဗိုင်းရပ်စ်ကူးစက်သူက83သန်းကျော်ရှိပြီးသေဆုံးသူက16သန်းကျော်ရှိပါတယ်ရှင်။ American သမ္မတရွေးချယ်ရေးအဖွဲ့ကတနင်္လာနေ့ကဂျိုးဘိုင်ဒန်ကိုအနိုင်ရမဲပေးလိုက်ပြီးဖြစ်ပါတယ်။ဂျိုးဘိုင်ဒန်ကရွေးကောက်ပွဲအနိုင်ရဖို့လိုအပ်တဲ့မဲပေါင်း290ထက်အများပြားပို့ပြီးတော့အနိုင်ရခဲ့တာပါဂျိုးဘိုင်ဒန်က306မဲရရှိနေတာဖြစ်ပြီးသမ္မတဒေါ်နယ်ထရမ့်က232မဲရနေတာဖြစ်ပါတယ်အခုလိုသူအနိုင်ရတာကြောင့် Republican သမ္မတဒေါ်နယ်ထရမ့်ဟာ American သမိုင်းမှာနှစ်ပေါင်း244နှစ်အတွင်းဒုတိယသက်တမ်းရှုံးနိမ့်နဲ့ပြင်စမမြောက်သမ္မတဖြစ်လာပါတယ်အကြိမ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာရွေးကောက်ပွဲမတမာမှုရှိတယ်ဆိုပြီးသမ္မတထရမ့်နဲ့သူ့ရဲ့အပေါင်းဖော်တွေကတရားရုံးတွေကိုလျှောက်ထားတင်သွင်းတဲ့တရားစွဲဆိုမှုပေါင်း50ကျော်လေးရှုံးနိမ့်ခဲ့ပြီးဖြစ်ပါတယ်။သမ္မတရွေးချယ်ရေးအဖွဲ့ဝင်တွေကပြည်နယ်လွှတ်တော်အဆောက်အဦတွေမှာပုံမှန်တွေ့ဆုံမဲပေးလေးရှိပေမဲ့ဒီနှစ်မှာတော့ပြည်နယ်တချို့မှာမဲပေးတဲ့နေရာတွေကိုလုံခြုံရေးအရာအများပြည်သူကိုအသိမပေးဘဲနဲ့ကျင်းပခဲ့တာဖြစ်ပါတယ်။ဂျိုးဘိုင်ဒန်ကလူတဦးချင်းစီပေးတဲ့မဲအရာမဲပေါင်း9တန်းကျော်အသာစီးရခဲ့တာဖြစ်ပေမဲ့အမေရိကန်တို့ကျင့်သုံးတဲ့တဆင့်ခံဒီမိုကရေစီစနစ်အရာသမ္မတရွေးချယ်ရေးအဖွဲ့ကသာရွေးကောက်ပွဲရလဒ်ကိုအဆုံးဖြတ်ပေးတာဖြစ်ပါရဲ့ရှင်။အမေရိကန်တွေရဲ့စိတ်တည့်ရေးရတိုက်ပွဲမှာဒီမိုကရေစီကအောင်ပွဲခံခဲ့တယ်လို့သမ္မတရွေးချယ်ရေးအဖွဲ့ကသူ့ကိုအနိုင်ရမဲပေးပြီးမှရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကပြောဆိုသွားပါတယ်။ငြင်းငြင်းချမ်းချမ်းအစိုးရအလွဲပြောင်းလုပ်ရေးကိုအနာအလွဲသုံးစားလုပ်ပြီးဟန်တားနိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ American ပြည်ထောင်စုရဲ့စနစ်ကိုယုံကြည်မှုအပြည့်နဲ့ American ပြည်သူတွေမဲပေးခဲ့ကြတယ်လို့ရွေးကောက်ပွဲရဲ့တမာတမန်ရှိမှုဂုဏ်သိက္ခာမပြတ်မယွင်းရှိနေစေဖြစ်ကြောင်း Mr. Biden ကပြောပါတယ်။သမ္မတရွေးချယ်ရေးအဖွဲ့ကဂျိုးဘိုင်ဒန်ကိုအနိုင်ရမဲပေးပြီးမှသမ္မတ Trump ကတစုံတရာဝေဖန်ပြောကြားတာမ ရှိသေးပါဘူး။အကျိနဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာမဲမတမာမှုအကြီးအကျယ်ရှိခဲ့တယ်လို့တနင်္ဂနွေနေ့တုန်းကသမ္မတထရမ့်က Twitter စာမျက်နှာမှာရေးသားခဲ့ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.33 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.5 တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်
ရှင်များရှင်ကျမကစုမုံမှာထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးပြောပြပေးပါမယ်။အမေရိကန်ရှင်နေချုပ်ဝီလျံဘာဟာရှစ်သတင်းပတ်ထဲသူ့ရဲ့ယာရုကနေနှုတ်ထွက်အနားယူတော့မှာဖြစ်ပါတယ်။တနင်္လာနေ့ကသမ္မတဒေါ်နယ်ထရန့်နဲ့ရှင်နေချုပ်တို့အင်ဖြူရောမှာတွေ့ဆုံမှုပြီးရှင်နေချုပ်ဘာဟာခရစ်စမတ်အားလည်းရဲ့မတိုင်ခင်မှာယာရုကနေအနားယူတော့မယ်လို့သမ္မတထရန့်ကသူ့ရဲ့ Twitter လူမှုကွန်ရက်ကနေရေးသားဖော်ပြလိုက်တာပါ။သမ္မတထရန့်အစိုးရကိုအတော်လေးကိုချီးမွမ်းထားတဲ့ရှင်နေချုပ်ဝီလျံဘာရဲ့ထွက်စာကိုလည်းသူ့ရဲ့ Twitter အကောင့်မှာတင်ထားပါတယ်။စာထဲမှာတော့ရှင်နေချုပ်ဘာဟာဒီဇင်ဘာလ23ရက်နေ့အထိပဲသူ့ရဲ့ရှင်နေချုပ်တာဝန်ကိုနောက်ဆုံးထမ်းဆောင်မှာဖြစ်ပါတယ်။ရှင်နေချုပ်ဘာရဲ့နေရာမှာလက်ထောက်ရှင်နေချုပ် Jeff Ross ကရှင်နေချုပ်ဖြစ်နေယာယီတာဝန်ယူမယ်လို့သမ္မတထရန့်ကပြောပါတယ်။ရှင်နေချုပ်ဘာဟာသမ္မတထရန့်ကိုထောက်ခံသူဖြစ်ပေမဲ့လို့ကျင်းပခဲ့တဲ့2020သမ္မတရွေးကောက်ပွဲမှာဒီရွေးကောက်ပွဲရလဒ်ကိုပြောင်းလဲစေလောက်တဲ့ကြီးကြီးမားမားမဲမတမာမှုမျိုးမရှိခဲ့ဘူးလို့ရှင်နေချုပ်ဘာပြောခဲ့တာကြောင့်ရွေးကောက်ပွဲရလဒ်ကိုခြေဖြတ်ဖို့အကြိမ်ကြိမ်ကြိုးစားခဲ့တဲ့သမ္မတထရန့်ကိုအမျက်ထွက်စေခဲ့ပါတယ်။သမ္မတထရန့်ကိုထောက်ခံသူ Republican အမတ် Lindsey Graham ကလည်းရှင်နေချုပ်ဘာဟာသူတရားရေးရှင်နေချုပ်ဖြစ်နေတာဝန်ယူထမ်းဆောင်ခဲ့တဲ့အချိန်တွင်တရားရေးဌာနရဲ့ပြည့်စည်ရိုးရိုးမှုတွေကိုပြန်လည်ပြုပြင်နိုင်ခဲ့တဲ့ဥပဒေအတိုင်းမျက်မျှတတဥပဒေနဲ့အညီဖြစ်အောင်ကြိုးစားခဲ့တဲ့သူ့အတွက်ဂုဏ်ယူစရာတွေများစွာရှိပါတယ်လို့ဂုဏ်ယူကြောင်းချီးမွမ်းပြောဆိုခဲ့ပါတယ်။ဒီမိုကရက်တွေဘက်ကတော့ရှင်နေချုပ်ဘာဟာသူ့တာဝန်သက်တမ်းတလျှောက်သမ္မတထရန့်ရဲ့အကျိုးအတွက်ကိုပဲလုပ်ပေးခဲ့တယ်ဆိုပြီးပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်ရှင်။ပြန်ပေးဆွဲခံရပြီးတဲ့နောက်သေဆုံးသွားနိုင်ခြေရှိတဲ့အမေရိကန်နိုင်ငံသား Robert Lidvonsom နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုဘက်ကအီရန်နိုင်ငံပေါ်မှာတန်ခတ်ရေးယူမှုတွေစတင်လိုက်ပါပြီ။လွန်ခဲ့တဲ့2008ခုနှစ်အီရန်ကျွန်းတစ်ခုပေါ်မှာပျောက်ဆုံးသွားတဲ့အငြိမ်းစား FBI အရာရှိဟာအမေရိကန်နိုင်ငံသား RobertLivonsom ရဲ့ကိစ္စမှာအဓိကပါဝင်ပတ်သက်တဲ့အီရန်ထောက်လှမ်းရေးအရာရှိနှစ်ဦးကိုတန်ခတ်အရေးယူလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံရဲ့စုံစမ်းထောက်လှမ်းရေးနဲ့လုံခြုံရေးဆိုင်ရာဝန်ကြီးဌာန MOIS ကအီရန်ထိပ်တန်းစုံစမ်းအရာရှိနှစ်ယောက်ဖြစ်တဲ့မိုဟာမက်ဘဇီရီနဲ့အာမက်ခါဇိုင်းတို့ရဲ့နာမည်တွေကိုတန်ခတ်အရေးယူမှုရဲ့စီးရင်ထဲမှာအမေရိကန်ဗန္ဓာရေးဝန်ကြီးဌာနကတနင်္လာနေ့ကထည့်သွင်းထုတ်ပြန်လိုက်တာပါ။အရေးယူပိတ်ဆို့ထားလို့ရနိုင်တဲ့အမေရိကန်ဗန်စီရင်သူတို့နှစ်ဦးမှာတော့ရှိပုံမရတော့ဘူးလို့အမေရိကန်အကြီးတန်းအရာရှိတဦးကသတင်းတောက်တွေကိုအွန်လိုင်းသတင်းစာရှင်းလင်းပွဲကနေပြောခဲ့ပါတယ်။ဒါပေမဲ့လည်းသူတို့နှစ်ဦးရဲ့အီရန်ပြင်ပလှုပ်ရှားသွားလာမှုတွေမှာတဆင့်ခံအရေးယူမှုတွေနဲ့တက်ရောက်မှုရှိနိုင်တယ်လို့တော့ပြောပါတယ်။အမေရိကန်နိုင်ငံသား Robert Livonsom ပျောက်ဆုံးသွားတာနဲ့ပတ်သက်ပြီးတော့အီရန်အနေနဲ့ပါဝင်ပတ်သက်မှုမရှိဘူးဆိုတော့အီရန်နိုင်ငံသားရဲ့ဝင်ကြီးညင်းဆိုထားတဲ့သတင်းကိုပဲအီရန်ဆိုရပိုင်သတင်းဌာန ISNA ကအချိန်ကြိမ်ပြန်လည်ထုတ်လွှင့်ပေးနေပါတယ် Robert Livonsom ဟာ2008ခုနှစ်မတ်လ9ရက်နေ့ကအီရန်နိုင်ငံရဲ့တောင်ပိုင်း Khiz ကျွန်းစုကိုသွားရောက်ရင်းနဲ့ပျောက်ဆုံးသွားတာဖြစ်ပါတယ်သူဟာအဲ့ဒီမတိုင်ခင်9နှစ်တုန်းကတော့အမေရိကန်ပြည်ထောင်စုစုံစမ်းရေးဘူရို FBI မှာ22နှစ်ကြာလုပ်ကိုင်ခဲ့ပြီးတော့အငြင်းစားယူခဲ့သူလည်းဖြစ်ပါတယ်ရှင်နေဆက်ဖြတ်ကျော်ပြီးတော့မြောက်ကိုရီးယားစန့်ကျင်ရေးသုံးပစ္စည်းတွေလွှတ်တင်ပေးပို့နေတာကိုတားမြစ်တဲ့ဥပဒေသစ်တရဲ့တောင်ကိုရီးယားနိုင်ငံမှာပြဋ္ဌာန်းလိုက်ပါပြီ။လူခွေလှူရှာသူတွေဟာလက်ကမ်းစာဆောင်တွေ၊ကွန်ပျူတာသုံး USB stick ကလေးတွေနောက်ငွေကြေးနဲ့တမားကျန်းစာတရားစာအုပ်တွေကိုတွဲပြီးတော့ချိန်ထားတဲ့လေမုတ်ဘူပေါင်းအကြီးကြီးတွေလွှတ်တင်ပြီးတော့တတ်မှတ်နေဆက်ကိုကျော်လွန်ပေးပို့နေတာနှိမ့်နဲ့ချီလာပြီးဖြစ်ပါတယ်။ဒါပေမဲ့အခုတော့ဒီလိုမျိုးခွင့်ပြုချက်မရဘဲနေဆက်ဖြတ်ကျော်ပစ္စည်းတွေပို့လွှတ်နေတာဟာတရားမဝင်ဥပဒေချိုးဖောက်မှုဖြစ်သွားပါပြီ။ဒါကိုတနင်္လာနေ့ကတောင်ကိုရီးယားအာဏာရပါတီဘက်ကလွှတ်တော်မှာပြဋ္ဌာန်းလုံဆောင်နိုင်လိုက်တာလည်းဖြစ်ပါတယ်။ဒီတားမြစ်ချက်ဟာဆိုရင်လေဘူပေါင်းတွေလွှတ်ပြီးတော့နိုင်ငံတကာသိအောင်လှုပ်ရှားဆောင်ရွက်နေကြတယ်။မြောက်ကိုရီးယားစန့်ကျင်တဲ့သူတွေ၊လူခွေတက်ကြွလှုပ်ရှားသူတွေအပါအဝင်နောက်ခရီးရဲ့သာသနာပြုတွေအတွက်ပါကြီးမားတဲ့တက်ရောက်မှုဖြစ်ပါတယ်။MT Leaflet Law လို့ခေါ်တဲ့လက်ကမ်းစာဆောင်တွေပေးပို့တာဆန့်ကျင်တဲ့ဒီဥပဒေအသက်ဝင်လာပြီဆိုရင်ဒီဥပဒေချိုးဖောက်တဲ့သူမီးသူမဆိုအမေရိကန်ဒေါ်လာ 28,000 နဲ့ညီမျှတဲ့ကိုရီးယားဝန်ငွေ330ပေးဆောင်ရမှာဖြစ်ပြီးထောင်နဲ့၃နှစ်အထိကြာခံရမှာလည်းဖြစ်ပါတယ်။တောင် ကိုရီးယားကပြဋ္ဌာန်းလိုက်တဲ့ဒီဥပဒေသစ်ဟာတောင်ကိုရီးယားနိုင်ငံရဲ့လွတ်လပ်စွာမိမိရဲ့ဆန္ဒထုတ်ဖော်ပြောဆိုခွင့်ဒီမိုကရေစီအခြေခံစံနှုန်းတွေကိုတက်ရောက်မှုရှိစေတယ်ဆိုပြီးလူခွေလှုပ်ရှားသူတွေဘက်ကဝေဖန်ပြောဆိုနေကြပါတယ်ရှင်။2020ပြည့်နှစ်အထွေထွေရွေးကောက်ပွဲအတွင်းမှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းကမြို့နယ်တွေမှာဒီဇင်ဘာလ31ရက်နေ့မတိုင်ခင်ရွေးကောက်ပွဲတွေပြန်ကျင်းပပေးစီလိုပါတယ်ဆိုတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ရဲ့ကြေညာချက်အပေါ်မှာတက်မတော်အနေနဲ့ကြိုးဆိုကြောင်းနဲ့လိုအပ်တာတွေကိုပူးပေါင်းဆောင်ရွက်သွားမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကသူ့သဘောထားကိုထုတ်ပြန်ပြောဆိုလိုက်ပါတယ်ဒီကနေ့ကြာရောက်တဲ့46နှစ်မြောက်ရခိုင်ပြည်နယ်နေ့မှာကာကွယ်ရေးဦးစီးချုပ်ကပေးပို့တဲ့တဝင်လွှာတဲ့အခုလိုဖော်ပြပါရှိတာပါဒီတဝင်လွှာထဲမှာအကြမ်းဖက်အဖွဲ့ကြီးဖြစ်အစိုးရကကြေညာထားတဲ့ AA အဖွဲ့ကိုတော့အရင်ကလိုအကြမ်းဖက်အဖွဲ့ကြီးဖြစ်တုံ့နှုံတာမလုပ်တော့ပဲ ULAAA လို့ပဲကာကွယ်ရေးဦးစီးချုပ်ကတုံ့နှုံထားပါတယ်အလားတူနိုင်ငံတော်သမ္မတဦးဝင်းမြင့်ပေးပို့တဲ့ရခိုင်ပြည်နယ်နဲ့တဝင်းလာထဲမှာလည်းလုံခြုံရေးအခြေအနေမရှိလို့မကျင်းပနိုင်ပဲရွှေ့ဆိုင်ခဲ့ရတဲ့ရခိုင်ပြည်နယ်ကရွေးကောက်ပွဲတွေအတွင်းရခိုင်ပြည်သူတွေအတွက်စိတ်မကောင်းဖြစ်ရပါကြောင်းနဲ့ဒီရွေးကောက်ပွဲတွေအ мян ဆုံးကျင်းပနိုင်တဲ့အခြေအနေရောက်အောင်သက်ဆိုင်တဲ့လူပုဂ္ဂိုလ်အဖွဲ့ကြီးတွေဘက်ကဝိုင်းဝန်းကူညီဆောင်ရွက်ပေးကြဖို့ကိုလည်းသမ္မတဦးဝင်းမြင့်ကမြစ်တာရက်ခံထားပါတယ်ရှင်သတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဇက်တိုက်နားဆင်ရပါမယ်ရှင
်ကိုဗစ်ကရောဂါကာလယာယီပိတ်ထားတဲ့ပြည်တွင်းလေယာဉ်ခရီးစဉ်တွေမနေ့ကမှပြန်လည်ဖွင့်လှစ်တဲ့အခါခရီးသည်တွေလိုက်နာရမယ်ချမ်းမာရေးဆိုင်ရာစီမံတွေထုတ်ပြန်လိုက်တဲ့အကြောင်းတင်ပြပါမယ်ကျွန်မကတော့စုစုပါပြည်ရင်းလေရင်ခီးစဉ်တွေနဲ့လိုက်ပါကြမယ်ခီးသည်တွေအနေနဲ့ကိုဗစ်ရောဂါကိုရှင်းမရှိကျန်းမာရေးစစ်ဆေးချက်အပါအဝင်ခီးစဉ်တစ်လျှောက်လိုက်နိုင်ရမယ့်စီမင်းတွေကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်ခီးစဉ်အစုံရောက်ရှိရာဒေသတွေမှာသတ်မှတ်ထားတဲ့စောင့်ကြည့်စစ်ဆေးခံရမယ့်အစီအစဉ်အပါအဝင်ကျန်းမာရေးဆိုင်ရာစီမင်းတွေကိုလည်းခီးသွားတွေလိုက်နာကြရမှာပါခီးစဉ်မတိုင်ခင်ရောဂါကိုရှင်းမရှိသိနိုင်မှုကျန်းမာရေးဌာနကသတ်မှတ်ထားတဲ့နေရာတွေမှာနေရင်လက်မှတ်အထောက်အထားပြပြီးစစ်ဆေးရမှာဖြစ်တယ်လို့ယောဂဘူးကူးစက်မှုရှိတာတွေ့ရှိခဲ့တဲ့ခီးသည်တွေအနေနဲ့နေရင်လက်မှတ်ကိုပြန်လည်တောင်းခံနိုင်အောင်စီစဉ်ထားတယ်လို့လည်းရန်ကုန်တိုင်းပြည်သူ့ကျန်းမာရေးနဲ့ကုသရေးဦးစီးဌာနဒုတိယညွှန်ကြားမှုဒေါက်တာထွန်းမြင့်ကပြောပါတယ
်အကယ်မြ positive ထွက်ခဲ့တယ်ဆိုလို့ရှိရင်လည်း refund ပြန်ရရတော့ကျွန်တော်တို့ဒီဥစ္စာလည်းညှိနှိုင်းဆောင်ရွက်ထားပြီးလည်းပဲဖြစ်ပါတယ်ဒါလည်းပဲပြန်ရမှာအကဲ positive ထွက်ခဲ့တဲ့ solution ကိုကျွန်တော်တို့ရဲ့ positive center တွေကိုဝါပြီးတော့ကုသမှုခံယူရမှာလည်းပဲဖြစ်ပါတယ်။ပြီးလို့ရှိရင်တော့ contact ဖြစ်တဲ့သူတွေကတော့ primary contact secondary contact ဒါနဲ့လိုက်လုံးညီထွေပေါ့လေ။ကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်မှာလည်းပဲဖြစ်ပါတယ်။အဲဒါကြောင့်မို့ကျွန်တော်တို့ဒီနေ့လင်းရင်ခီးစဉ်သွားတော့မယ်ဆိုချက်ကင်မဝင်ခင်36နာရီအတွင်းစစ်ဆေးထားတဲ့ကျွန်တော်တို့ရဲ့ဒီ COVID-19 negative အဖြစ်အခုကျွန်တော်တို့လိုအပ်ပါတယ
်ကိုဗစ်ပိုးရိပ်လူနာအများဆုံးရှိတဲ့ရန်ကုန်တိုင်းမှာတော့ခရီးမသွားခင်36နာရီအတွင်းမှာစုလေဖျားလမ်းမှာရှိတဲ့ tourist bar မှာအဆောက်အုံနဲ့အောင်မင်္ဂလာအဝေးပြင်ဝင်းတွေကဒေသန္တရကျန်းမာရေးဌာနတို့မှစစ်ဆေးနိုင်ပါတယ်ရန်ကုန်တိုင်းပါဝင်အိမ်ပြင်မထုတ်ဖို့သတ်မှတ်ထားတဲ့ဒေသကနေတခြားဒေသတွေကိုသွားရောက်တဲ့ခရီးသွားတွေအနေနဲ့ခရီးစဉ်အစုံမှာစောင့်ကြည့်စစ်ဆေးခံရမှာဖြစ်တယ်လို့ယောဂဘူးရှင်ရှိထပ်မံစစ်ဆေးခံရမှာပါအိမ်ပြန်ထွက်ရအမိန်ထုတ်ပြန်မထားတဲ့ကြားပြည်နယ်ကိုပြန်မှုစီစဉ်နေတဲ့ရန်ကုန်မြို့ရောက်ဆေးရှာဖို့ကတော့နေရပြန်မှုပြင်ဆင်ထားတယ်လို့ပြောပါတယ်
။ဟိုနေရလက်မှာတော့ဝယ်ခါပြီးစားပြီးပြန်ဖို့အတွက်ဆိုနာမည်စနေနေ့ရည်တော့ဟိုယောဂပိုရှိမရှိအဲ့လိုမျိုးသွားပြီးမှာစနေနေ့မနေ့9နာရီအရောက်သွားရမှာဟုတ်။ပြန်ရတော့ quality ဝယ်ရမှာတဲ့ဟို quality ဖနေရတော့ဝယ်ရမှာအဲ့လိုမျိုးတော့ကြိုတိထားတာပေါ့နော်ဟုတ်။
ပြည်ရင်းနေကြောင်ခရီးစဉ်တွေကိုကျန်းမာရေးသတ်မှတ်ချက်တွေချမှတ်ပြီးပြန်လည်ပြေးဆွဲခွင့်ပြုလိုက်ပြီးဖြစ်ပေမဲ့လေကြောင်းလိုင်းတွေကတော့ခရီးစဉ်တိုင်းကိုပုံမှန်ပြေးဆွဲတာမျိုးမရှိသေးပါဘူး။ရန်ကုန်မြို့ကနေချင်းမြင့်နယ်ဖလန်းမြို့ကိုပြန်မှုပြင်ဆင်နေတဲ့ဒုစင်ဆွေကလည်းပြည်ရင်းခရီးစဉ်တွေပြန်ဖွင့်ပြီဆိုပေမဲ့အခက်အခဲတချို့ရှိနေတယ်လို့ပြောပါတယ်
။အခုလေလိုင်းပြန်ဖွင့်ပြီဆိုတာတရင်ကြတော့စောင့်နေတယ်ပေါ့နော်မျိုးရင်းချက်ကြီးကြီးနဲ့ဒါပေမဲ့လေချင်းပြည်နယ်ကိုပြန်ဖို့လိုင်းကလေးမြို့ကကြတော့ဘာမလာဘူးပြန်ချင်တာပေါ့ဖလန်းနေချင်တဲ့ Christmas မှာအဲကြတော့ပြန်လို့မရဘူးဖြစ်နေတယ်ပေါ့နော်အဲဒီနှစ်တော့ရန်ကုန်မှာပဲရှိနေလို့မြင်ထင်တယ်ဟုတ်ကားနဲ့ပြန်ရမယ်ဆိုရင် 14ရက်21ရက်အဲ့လိုမျိုးပိုနေရဆိုရင်ရန်ကုန်ကနေပြန်လာတဲ့သူအားလုံးပေါ့နော်ကလေးမျိုးကနေထုတ်ပြန်ထားတာသူတို့21ရက်နေ့ဝင်ရမှာတဲ့ကလေးမျိုးမှာအခုကကြတော့လေရင်နဲ့ပြန်လို့ရှိရင်ဒါတော့3ရက်အတွင်းပဲဝင်ရမယ်အဲ့လိုမျိုးရှိတဲ့အခါကျတော့ထုတ်ပြန်ချက်ကနည်းနည်းမရှင်းတယ်လို့ဖြစ်နေတယ်ပေါ့နော်ကားကပြောပြန်ရမယ်ဆိုရင်ကလေးမှာ quarantine 14ရက်လောက်ဝင်ရမယ်အဲ့လိုမျိုးဖြစ်နေတဲ့အခါကျတော့လေရင်တိုင်းကျတော့လေကလေးဖက်ကအခုဒီလာတွင်မရှိသေးဘူးဆိုတဲ့အခါကျတော့ကားတစ်စီးလုံးကပြောပြမယ်ဆိုရင်လည်း quarantine အကြကြီးဝင်ရမှာအကြတော့နည်းနည်းတော့အဆင်မပြေဘူးပေါ့ဟုတ
်ကံယောဂကူဆတ်မှုတွေရှိနေတဲ့အချိန်မှာပဲပြည်ရင်းလေချောင်းလိုင်းတွေပြန်ဖွင့်ပေးလိုက်ပေမဲ့စက်တင်ဘာလကတည်းကပိတ်ထားတဲ့ပြည်ပခီးစဉ်တွေကိုတော့ဒီနှစ်ကုန်အထိပိတ်ထားဆဲဖြစ်ပါတယ်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လပိုင်းထုတ်ပြန်ထားတဲ့စီးရင်အရာပြည်ရင်းမှာကံယောဂကြောင့်သေဆုံးသူ2200ကျော်နဲ့ကူးဆတ်သူအတူပြူလူနာပေါင်းကတော့3900ကျော်ရှိနေပါတယ်ရှင်ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်ဒီမနက်ငယ်မှာကိုဗစ်ကရောဂါကူးစက်မှုတွေကြောင့်အများပြည်သူသွားလာရမှာအသုံးပြုတဲ့အဝေးပြေးကားတွေနဲ့မြေရထားတွေကိုဆက်လက်ကန့်သတ်ထားအောင်ဖြစ်တဲ့အကြောင်းတင်ပြပေးချင်ပါတယ်ကျမမိခါပါတီရင်းလေကြောင်းခီးစဉ်တွေကိုဒီတစ်ပတ်ထဲပြန်လည်ပြေးဆွဲခွင့်ပြုလိုက်ပေမဲ့အများပြည်သူအသုံးပြုနေကြတဲ့မြေရထားတွေနဲ့အဝေးပြေးကားလုပ်ငန်းတွေကိုတော့ကန့်သတ်ထားအောင်ဖြစ်တဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်စက်တင်ဘာလတည်းကကန့်သတ်ထားတဲ့ခီးသွားလာမှုတွေကိုပြန်လည်ဖြေလျှော့ပေးရမှာတော့ရောဂါကူးစက်မှုတွေထိန်းချုပ်နိုင်အောင်အဓိကထားစဉ်းစားနေရတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောရေးဆိုခဲ့ရှိသူဒေါက်တာတန်နိုင်စိုးက VOE ကိုပြောပါတယ
်ဒီကျွန်တော်တို့ဒီရောဂါထိန်းချုပ်ရေးတဘောကလည်းဒီစပရင်ဘာရဲ့ခွန်ဖိရတာနော်ဖိတဲ့အချိန်မှာဒီအားနဲ့တုံးပြီးတော့ဖိထားရယ်။ဒါပေမဲ့ပြန်လွတ်တဲ့အချိန်ကရေးကြည့်ရယ်။လွတ်တဲ့အချိန်မှာရုပ်တရက်လွတ်လိုက်တဲ့ခါကျရင်တော့ဒီစပလင်ကကန်တယ်လို့မျိုးပေါ့။အင်းအားနဲ့ပြန်ကန်ပြီးတော့တဲ့ကျွန်တော်တို့ကလွတ်တယ်ပေါ့နော်။ဖြည်းဖြည်းချင်းပဲကျွန်တော်တို့ကလွတ်လာတဲ့သဘောရှိ
တယ်။ကယောဂါကူးစက်မှုတွေတိုးလာရကခီးသွားလာမှုတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့တားမြစ်ထားပေမဲ့ကုန်စည်စည်းစင်းမှုတွေမှာထိခိုက်မှုတက်တာအောင်ကုန်တင်ရင်မောင်းတဲ့ရင်နောက်လိုက်အကူတွေကိုတော့ကျမရေးစစ်ဆေးပြီးတော်လာခွင့်ပြုထားပါတယ်ခီးသည်တင်ကားတွေကယောဂါကာလစီကံသတ်မှတ်ချက်တွေနဲ့အညီပြန်လဲခွင့်ပြုဖို့လဲတိုင်းနဲ့ပြည်နယ်တချို့ကပြင်ဆင်နေကြပါတယ်မြန်မာနိုင်ငံမှာကယောဂါတကြော့ပြန်ကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာတော့ခီးသည်တင်အဝေးပြေးကားတွေကိုဝင်ရောက်ခွင့်ပြုဖို့စီစဉ်နေတယ်လို့လဲရန်ကုန်တိုင်းအောင်မင်္ဂလာအဝေးပြေးဝင်းကအုပ်ချုပ်ရေးမှူးဦးအောင်မြင့်ဝင်းက VOE ကိုပြောပါတယ
်တိုင်းဒေသကြီးသူကပြန်ခွင့်ပေးတယ်ပြည်နယ်ဆိုတာလက်ခံတယ်ရန်ကုန်တိုင်းကဆွချင်တိုင်းလေပြည်နယ်ကလက်မခံအစမပြေဘူးချင်းပြောတော့ချိတ်ဆက်တာပေါ့ညီမလေးကံပြည်နယ်ဆိုရင်ဟိုတို့နင်းဝင်နေဆိုစစ်ကြေပဲတင်းလာကိုစစ်ကြေပဲကိုတင်းလာနဲ့ပုံတော်ဘူးကြတော့တောင်ကုတ်တို့တန်တွဲတို့အဲ့ဘက်ကိုနှစ်ဖက်ခွဲလွတ်တယ်သုံးရက်ပေါ့နော်တင်းဝင်နေတင်းလာပုံတော်ဘူ
းယောဂါကူးစက်မှုအဆိုးဆုံးကြုံနေရဆဲဖြစ်တဲ့ရန်ကုန်တိုင်းတဲကအဓိကအဝေးပြေးကားဂိတ်တွေဖြစ်တဲ့အောင်မင်္ဂလာနဲ့တကုံးအေယာအဝေးပြေးကားဝင်းတွေကနေတနိုင်ငံလုံးကိုသွားလာနေတဲ့ရင်လိုင်းစုစုပေါင်း400နီးပါးရှိပြီးကယောဂါကာလမတိုင်ခင်အချိန်ထိနေ့စဉ်ခီးသွား2000လောက်ရှိနေတယ်လို့ရန်ကုန်တိုင်းအများပြည်သူတည်ယူပို့ဆောင်ရေးကြီးကြပ်မှုအာဏာပိုင်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ကယောဂါကြုံခဲ့ပြီးတဲ့နောက်အသွားအလာကန့်သတ်ထားခဲ့ရပြီးတဲ့နောက်မှာတော့ကုန်စည်တင်ဖို့အတွက်ကားစင်းရီ20လောက်သာပြေးဆွဲနေရပါတယ်။အများပြည်သူသွားလာရေးမှာအဓိကအသုံးပြုနေတဲ့မြေထားလုပ်ငန်းတွေကိုလည်းအကန့်အသတ်နဲ့သာခွင့်ပြုထားပါတယ်။ယောဂါကူးစက်မှုတွေအစိုးဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းမျိုးဘက်ရထားတွေတိုးချဲ့ပြေးဆွဲဖို့ကျန်းမာရေးဝန်ကြီးဌာနကိုတင်ပြထားပေမဲ့ခွင့်ပြုချက်မရသေးဘူးလို့မြန်မာနိုင်ငံမြေထားလုပ်ငန်းဦးဆောင်ညွှန်ကြားရေးမှူးဦးကျော်စိုးလင်းကပြောပါတယ်။
ဒီကတော့အဲ့ဒီဟိုကပဲကျွန်တော်တို့ရုံးကျင်နေပေါ့နော်ရုံးကျင်နေမှာ social distancing မရဘူးပေါ့ခီးတယ်နည်းနည်းများတယ်ပေါ့နော်တက်လက်စီးရနေသုံးတယ်ဆိုရထားနည်းနည်းတိုးပြလိုက်ရယ် social distancing နဲ့နည်းနည်းပိုကောင်းမယ်ပေါ့နော်အဲ့ဒီရဲ့ချက်ပါဟုတ်ဟုတ်ရုံးတဲ့ရုံးစင်းအချိန်လေးကိုကြည့်ပြီးတော့အဲ time manager သူရန်ကုန်တိုင်းရဲ့အချိန်လေးကိုကျွန်တော်တို့ဒီတင်ပြတော့ကျွန်တော်တို့ကစက်တင်ပြရတာရှိတယ်ဟုတ်တနေ့အဝေးပြေးရတော့မရှိဘူးဗ
ျကယောကမတိုင်ခင်အချိန်ထိရန်ကုန်ကနေပြေးဆွဲနေတဲ့မန္တလေးပြည်မော်လမြိုင်ပုဂံပဲခူးအုတ်ကံကြီးမြင့်နိုင်တာရောကြီးမြင့်နိုင်ပြီးစတဲ့ယထာခီးစဉ်၁၁ခုကိုတော့ရနာထားဆဲဖြစ်ပါတယ်။မန္လေးတိုင်းမှာတော့မန္တလေးမြို့ကြီးနာမန္လေးလာရှိုးစတဲ့ယထာခီးစဉ်၆ကျောင်းကိုဆက်လက်ပြည့်စွဲနေပြီမဲ့လက်တလုံးနောက်ထပ်တိုးချဲ့ဖို့အစီအစဉ်မရှိသေးဘူးလို့လည်းပြောပါတယ်။က ကျမရင်းနဲ့အာကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းအထူးထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့်သေဆုံးသူ 2,200 ကျော်နဲ့ကူးစက်သူအတိပြုလူနာပေါင်းကတော့ 38,000 ကျော်ရှိနေပါတယ်။ကျမမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။
ဒီမှာတမ်ဘရဒါများပြနေနိစတူရဲကိုဘက်ယောဂါဖို့ကူးဆက်ခံထားရသလိုစစ်တွေမျိုးကစစ်ဆောင်စခန်းမှာလည်းကူးဆက်မှုခြုံနေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်စစ်တွေမျိုးမှာကိုဘက်ကယောဂါကူးဆက်သူတွေတဲ့တမ်ဘရဒါ50လောက်နဲ့နိစတူတွေပါပါဝင်ကြောင်းပြည်နယ်ကျန်းမာရေးဌာနကအတည်ပြုပါတယ်အခုဆိုရင်တပြည်နယ်လုံးမှာကူးဆက်သူတည်ပြုလူနာ 4,000 နီးပါးရှိနေပြီလို့လည်းရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစိုးဝင်းပိုင်ကပြောပါတယ်
အဲ7600နီးရပဲကျွန်တော်တို့တွေ့တာဆိုရင်ဒီနေ့အဖြစ်7354ရောက်အဲ့ဒီထဲမှာတမောက50ရောက်ပြီမဟုတ်တော့သူအတိုင်းဝိုင်းနေတာလူတွေအများကြီးပါဒီ50က7000နီးရတွေ့တယ်ဟုတ်ပြီဒီ50မတိုင်ခင်ရှေ့မှာလည်းကျွန်တော်တို့တွေ့ခဲ့တာလည်းအများကြီးရှိတယ်ဗျ
တမ်တော်သားအတည်ပြုလူနာတွေကိုတော့စစ်တွေမျိုးကတမ်တော်ဆေးရုံမှာအတော်လာကင်တထားပြီးစောင့်ကြည့်စစ်ဆင်းနေတယ်လို့လည်းဒေါက်တာစိုးဝင်းပိုင်ကပြောပါတယ်။ဒါပေမဲ့လည်းတမ်တော်သားတွေရောဂါကူးစက်မှုနဲ့ပတ်သက်လို့တာဝန်ရှိသူတွေဘက်ကသတင်းထုတ်ပြန်တာမရှိသလိုဖြစ်ပွားတဲ့အကြောင်းရင်းကိုလည်းရှင်းရှင်းလင်းလင်းမသိရပါဘူး။စစ်တွေမျိုးမှာပဲလဲနာကင်မင်းပခတ်တွေကြောင့်တင်းချောင်နေကြတဲ့ဒုက္ခတွေတွေခိုလုံရနေရမှာလေ။ကိုဘက်ရောဂါကူးစက်မှုတွေရှိခဲ့ပါတယ်။စစ်တွေမျိုးစုတောင်းပြေးဘုန်းတော်ကြီးကြောင့်မှာဘုန်းတော်ကြီးတပါးနဲ့ကိုရင်လေးတပါးရောဂါကူးစက်ခံရကြောင်းအတည်ပြုခဲ့တဲ့နောက်စခန်းတစ်ခုလုံးမှာတော့လာကန့်တတ်ထားတယ်လို့စုတောင်းပြေးကြောင်းတက်ကစာရှားဆရာတော်ဦးပညာတီးကမိန်ပါတယ်
။ဒီနေ့ကတော့ဦးဇင်းတို့ဟုတ်တာပေါ့ဆင်းအောင်ကဆင်းလာပြီးဆရာတော်ကြီးရောအဲ့ကိုရင်လေးရောဆင်းတော့ဆင်းလာတယ်ဒါပေမဲ့လေဟုတ်တာပေါ့ဟိုလူတွေနဲ့တော့တိတ်ရောထိပ်ပြီးတော့နေလို့မရသေးဘူး။အဲ့လိုအခြေအနေမျိုးပေါ့အဲ့ကိုရင်လေးလေးဒီလိုပဲကိုရင်လေးလေးဒီလိုပဲတော့အတူတပါးလေးအခန်းထဲမှာနေရတာပေါ့အဲ့လိုဆင်းရအောင်တော့ဆင်းလာပြီးပြီအဲ့လိုအရှင်အကုန်လုံးတော့ချလာတာပဲဦးဇင်းတို့အဲ့စပေးချောင်းတွေရောဦးဇင်းတို့ဘုံကြီးတွေရောအကုန်လုံးချလာတာပေါ့ဒီမှာတော့လို့မရဘူ
းတမ်တော်နဲ့အဲရခိုင်လက်နက်ကင်ဖွေးကြစေရေးပနိပခတွေကြောင့်ကြောက်တော်ဘူးဒီတော်ရသေးတော်ပလောက်ဝဆက်တဲ့မျိုးနေတွေကနေရာဆွန်းခါထွက်ပြေးလာကြတဲ့စစ်ချောင်းဥရဲ့200နီးပါးရှိတဲ့ဆူတောင်းပြေးကြောင်းတိုက်ဒုက္ခသည်စခန်းမှာခိုလုံနေသူတွေအတွက်ကမ္ဘာစစ်နယ်ရက်ခါအစည်းအဝေး WFP ကတာဝန်ယူထားပေမယ့်အခက်အခဲတွေကြုံနေရရှိမှာပဲအခုလိုရောဂါကူးစက်မှုတွေပါကြုံနေရတာလို့လည်းဆရာတော်ဦးပညာတီးကမိန်ပါတယ
်အဲစာဝဲနေကတော့အဲဥစားပေါ့ဘလိုလဲဆိုပေါ့ဘလိုလဲဖော်မယ်ဥစားပေါ့အပြင်ကထွက်လို့မရဘူးလေအပြင်ထွက်လို့မရဘူးဆက်တဲ့ကမင်းကြီးကတော့ဖြတ်ခဲ့တော့ရှိရတယ်ရှိတာပေါ့နော်ဟိုကမင်းကျွေးတာကတော့ဟိုကတော့ကြည့်ပါတယ် WFC ပေါ့အဲ့ဒါနေပြီးတော့တောင်းရယူပါတယ်ဒါမှမဟုတ်သူတို့ဟိုအစင်းပေးတာလေးတချို့တော့ရှိတာပေါ့နော်ဟိုသူတို့ကျွေးတာနဲ့ကိုတို့ဟိုစားတာနဲ့ဆိုတော့အဲ့လိုအစင်းပေးပေါ့အဲ့လိုလေးရှိတာပေါ့အဲ့ဒါရှိတယ်နောက်ပြီးတော့အလောက်ကန်ကြီးလေးသူတို့မှဟိုမလုပ်လို့မရဘူးလေတချို့လေးဂျင်းကိုထွက်ပြီးတော့လုပ်ကြတာပေါ့နော်ညာခုကြတော့အလုပ်ကလေးထွက်လို့မလုပ်ရဘူးအဲ့လိုဖြစ်နေတာပေါ့
ရခိုင်ပြည်နယ်စစ်တွေမြို့မှာတမ်တော်သားတွေတာမကဒုက္ခတွေကြားမှာပါယောဂါကူးစက်မှုတတိတွေကြောင့်စိုးရင်မှုတွေလည်းထွက်ပေါ်လာနေပါတယ်တိုက်ပွဲတွေကြောင့်ရှင်းပြနေပလောက်ဝမြို့နယ်ကနေထွက်ပြေးလာပြီးစစ်တွေမြို့မှာခုံလုံးနေသူဦးလှကျော်စောကလည်းလူစုလူဝေးရှောင်မှုမလွေတဲ့ဒုက္ခတွေစခန်းကြားကာယောဂါကူးစက်မဲ့အန္တရာယ်ကိုပါစိုးရင်နေရတယ်လို့ပြောပါတယ်အဲ
့ဒါတော့နေတော့ရှိတာပေါ့ပြည်နယ်တော့ဟိုဘယ်လိုလဲစခန်းတစ်ခုမှဆိုတော့လူကဟိုကနေတာကိုကိုယ်တော်ပြီးတော့လူကအများစုပြီးတော့အဲ့ဒါဆွေးနေရတော့ရှိတယ်လေလို့ဆိုတော့ကျွန်တော်ကဟိုဟာအစာရိတ်ခါပေါ့အစာရိတ်ခါဆိုတော့ဟိုဟာထမက်တော့ကြည့်တယ်လေထမက်တော့ကြည့်တယ်နောက်ပြီးဟိုဟာကိုလူတွေဟာကိုမရတော့ဘူးပေါ့လူတွေဟာပြောတာကအခက်ကြီးဆိုတာကဟိုဟာဥမာဟိုဟာကိုတိမဟုတ်ပေးဟိုဟာလေစနာဥမာတဖို့ပေါ့နော်ချောက်ဆိုနေမကောင်းတာခနာတာတွေအဲ့လိုအဲစီဝါပေါ့ပြောဝင်နေဟာပြည့်စင်တယ်ဟိုတကလည်းဆရာတော်ကဒီပြည့်ပြောင်းဒီစခန်းကလူတို့ဟိုဟာလေခက်ခဲရှိတယ်
ရခိုင်ပြည်နယ်မှာတိုင်ပွေးတေကြောင့်နေရာဆွန်းခါထွက်ပြေးနေရသူ39,000ကျော်ချီရှိနေပြီစစ်တွေမြို့မှာဆိုရင်စစ်ဆောင်ဦးရဲ 9,000 ကျော်ချီရှိနေတယ်လို့လည်းစစ်ဆောင်တွေကိုစည်းရင်းကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်များစေရုံ REC ကခန့်မှန်းထားပါတယ်မြန်မာနိုင်ငံမှာတကြောပြန်ကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာကိုဗစ်ကရောဂါကြောင့်သေဆုံးသူ34ယောက်နဲ့ကူးစက်ခံရသူ 4,000 နီးပါးရှိနေကြောင်းလည်းပြည်သူ့ကျန်းမာရေးဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ပါစစ်တွေမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
ကပ်ဘေးကာလမလေးရှားနိုင်ငံမှာရောက်ရှိနေကြတဲ့ မြန်မာနိုင်ငံသားနောက်ထပ်အယောက်190ကျော်တို့နေရပြန်ပို့ရမှာထိမ့်သိမ်းစခန်းတွေကလူရစီအကျဉ်းသား50နီးပါးပါဝင်တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ကက်ယောဂါကာလမလေးရှားနိုင်ငံမှာတောင်တင်နေသူတွေနဲ့ထိမ့်သိမ်းခံရသူမြန်မာနိုင်ငံသားတွေကိုတန်ရုံးအစီအစဉ်နဲ့နေရပြန်ပို့နေရမှာနောက်ထပ်အယောက်190နေရပြန်ပို့ပေးခဲ့တာပါ။မနေ့တုန်းကတော့ပြန်ခွင့်ရသူတွေထဲမှာလူမှုကြီးကြပ်ရေးစခန်းတွေမှာထိမ့်သိမ်းခံရသူတွေလည်းပါဝင်ခဲ့ကြောင်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစံဝင်းကပြောပြပါရယ်။
အဲဟုတ်ဆောင်မြန်မာနိုင်ငံသားစုစုပေါင်း183ဦးအကြောင်းမျိုးကြောင့်မလေးရှားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားတဲ့ကန့်နေရနေပြီးတော့58ဦးပါတယ်ပေါ့ဟုတ်ကဲ့အမျိုးသမီး10ဦးပါဝင်တယ်ပေါ့အဲဒီအကြောင်းကြောင့်ဟုတ်လူရည်တရားတော့မတူကြဘူးပေါ့နိမတူကြသူတို့ဒီ immigration ဌာနမလေးရှားနေကိုပြန်မှုခွင့်ပြုမှာတော့ပြန်နေရတဲ့အနေအထားဆိုတော့ဟိုလူကောင်းနဲ့ပြန်ခွင့်ရှိတဲ့လူတွေပေါ့အဲ48ဦးပါဟုတ်တချို့က9လရှိတယ်တချို့က3လရှိတယ်တချို့က9လရှိတယ်ကျင်မြမသားမကြီးအခုအစ်စ်ကိုတိုင်းလာရောက်ပြီးသူတို့ကိစ္စတွေကိုပြုဆောင်ဆွေးနွေးတယ်မေးမြန်းတယ်မြမနိုင်ငံမှာလည်းကျမကြီးတွေကောင်းအောင်နေဖို့ဆိုတဲ့အကြောင်းအဲအဲ့ဒါမျိုးစသမကြီးကိုတိုင်းလာပြီးပြောတယ်ပေါ့မှာ
အကျဉ်းစခန်းကနေနေရပြန်သူတွေကိုတော့မလေးရှားနိုင်ငံကမြမပရဟိတအဖွဲ့အစည်းတွေကအစားအသောက်နဲ့အဝတ်အစားတွေကိုလူတန်းပေးခဲ့ပါတယ်ကိုဗစ်ကပ်ဘေးကာလအတွင်းနိုင်ငံတွင်းတရားမဝင်ရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားသားတွေနေရပြန်ကျင်နေဆိုရင်တတ်မှတ်ထားတဲ့ဒဏ်ချင်းငွေပေးဆောင်ပြီးနိုဝင်ဘာလ16ရက်နေ့ကနေ8နှစ်ဂျွန်လ30ရက်အတွင်းပြန်နိုင်ကြောင်းမလေးရှားတာဝန်ရှိသူတွေကခွင့်ပြုထားပါတယ်။ထိန်းသိမ်းရေးစခန်းကလူရဲစစ်သူတွေကတော့ဒဏ်ချင်းပေးစရာမလိုပဲပြန်ခွင့်ပြုထားပါတယ်။ကပ်ဘေးကာလမှာထိန်းသိမ်းရေးစခန်း73ခုကမြန်မာတထောင်ကျော်ကိုနိုဝင်ဘာလထဲမှာနေရပြန်ပို့ခဲ့ပြီးအခုနောက်ထပ်လည်းလူရဲစစ်နေသူတွေကိုပြန်လွှတ်ပေးနေတာပါ။ခက်မှန်းကြီးမြန်မာနိုင်ငံသား9ဒိန်ခွဲလောက်အလုပ်လုပ်ကန်နေတဲ့မလေးရှားနိုင်ငံမှာကိုဗစ်ကပ်ရောဂါကာလအတွင်းစားဝတ်နေရေးနဲ့အလုပ်ကန်အခက်အခဲတွေကြောင့်နေရပြန်ပို့မြန်မာတိုင်ရုံးမှာစရင်ပေးသွင်းထားသူ1000ကျော်ရှိနေပါတယ်။ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ400ကျော်နဲ့ကူးစက်သူ8000ခွဲလောက်ရှိနေတဲ့မလေးရှားနိုင်ငံမှာနောက်ထပ်ကူးစက်မှုတွေတိုးလာနေချိန်မှာပဲမြန်မာနိုင်ငံသားတွေနေရပြန်နေကြတာဖြစ်ပါတယ်။ကျွန်မမအေးအေးမှာ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ
်။ VOA American Dance ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုတဝန်းမှဒီသတင်းပတ်ထဲ COVID-19 ကာကွယ်ဆေးသုံးသန်းလောက်ပထမဆုံးဖျက်ဝေမှာဖြစ်ပြီးရောဂါကူးစက်နိုင်တဲ့အန္တရာယ်ကြောင့်ဆေးကုသပေးနေတဲ့ကျန်းမာရေးလုပ်သားတွေကိုဦးစားပေးဖျက်ဝေပါလိမ့်မယ်။တမ်းပြည်တဝန်းကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူရေအတွက်ဆက်တိုနေချိန်မှာပဲကာကွယ်ဆေးတွေစဖြတ်နေပြီဖြစ်တဲ့အကြောင်းမစ္စတာကွင်ပေးပို့တဲ့သတင်းလောက်ကိုတင်ပြပါမယ်။ကျွန်တော်သိထန်ကူပါ။ယောဂကြောင့်အမောင်တိကျနေတဲ့အချိန်မျောလင်းကျဲလင်တန်းလို့ပြောရမှာပါကာကွယ်ဆေးတင်ထားတဲ့ဂုဏ်ကားကြီးတွေဒီသတင်းပတ်ထဲမှာ Pfizer နဲ့ BioNTech ရဲ့ COVID-19 ယောဂကာကွယ်ဆေးထိုးစေ 1.9 သန်းကိုစတင်ဖျက်ဝေနေပါပြီအန်ဒီယန်နဲ့ရင်ကူးတာမှုပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေတက်ကြီးရွယ်ဦးတွေနဲ့စောင့်ရှောက်ရေးဂီယာတွေမှာအလုပ်လုပ်နေသူတွေကုသခံနေသူတွေကိုပထမဆုံးဦးစားပေးပါလိမ့်မယ် Johns Hopkins တက္ကသိုလ်ရဲ့ဆင်းတွေအရအမေရိကန်ပြည်ထောင်စုတဝန်းသိဆုံးသူရေအတွက်3သိန်းလောက်ရှိလာနေပါတယ်။ COVID-19 ရောဂါကူးစက်မှုတွေဆက်တိုးနေတဲ့အတွက်ကုသရေးကိုအပြင်းအထန်လုပ်ကိုင်နေရတဲ့ပြည်နယ်တစ်ခုကတော့ New Jersey ပြည်နယ်ပါ။ပြည်နယ်အုပ်ချုပ်ရေးမှူး Phil Murphy က ABC ရုပ်သံကိုအခုလိုပြောပါလိမ့်
။ For all the good news, the light at the end of the tunnel and the vaccine exemplifies that as much as anything. The next number
တရင်တော်ကူကတော့နိုင်ငံဆုံးမှာအလင်းလန်းလို့မြင်ရတာပါ။ဒါကိုသေးထွက်လာတာကအဓိကပဲလို့ပြောပါလိမ့်မယ်။ဒါမဲ့သတင်းမှတ်တွေမှာထပ်ထွက်လာတဲ့သေးဆုံးတဲ့အရေးအတွက်ကိန်းကလန်းတွေကအကြီးအကျယ်ကြောက်စရာပါလူတွေကိုနှာခေါင်းစည်းတွေမဖြုတ်ပါနဲ့ဘေးကင်းအောင်နေပါဆိုပြီးတောင်းပန်နေရတယ
်ကာကွယ်ဆေးတွေစထိုးပေးနေတဲ့အချိန်မှာပဲ Moderna ဆေးကုမ္ပဏီက COVID-19 ကာကွယ်ဆေးကိုအရေးပေါ်ကုသရေးသုံးခွင့်ပေးဖို့ အမေရိကန်အစားအစာနဲ့ဆေးဝါးစီမံကုကဲရေးဌာန FDA ကစဉ်းစားပါလိမ့်မယ်။ဒါရင်မဲ့လည်းတချို့လူတွေကဝယ်သေးထိုးမှကိုလက်မခံပဲညင်းမှကိုကျန်းမာရေးအရာရှိတွေစိုးရိမ်နေကြပါလိမ့်မယ်။
So there are a lot of people out there that are hesitant to receive the vaccine for any reason.
အကြောင်းကြောင့်အမျိုးမျိုးနဲ့ကာကွယ်ဆေးထိုးရမှာတွန်းဆုတ်နေတဲ့သူတွေအများကြီးရှိနေပါတယ်။အဲ့ဒီလူတွေကိုကာကွယ်ဆေးထိုးတာကဘေးကင်းလုံခြုံနဲ့ထိရောက်တယ်လူတူးချင်းအတွက်ရောကမ္ဘာလူမှုအတိုင်းအဝိုင်းအတွက်ပါအရေးကြီးတယ်ဆိုတာကိုနားချနိုင်ဖို့လိုမယ်လို့ကျွန်တော်ယုံကြည်ပါတယ်။
ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့ Vaccine Nationalism လို့ခေါ်တဲ့နိုင်ငံတွေရကာကွယ်ဆေးရဖို့ကိုအမျိုးသားရေးကိစ္စတစ်ခုလို့သူတဲ့ငါပြန်ဆိုင်ပြီးကိုပိုင်ဖို့ပဲကြိုးစားနေတာကြောင့်ဆင်းရဲတဲ့ဒဏ်ကြီးတွေအတွက်ခက်ခဲရှိနေတယ်ဆိုတာသတိပေးပြောဆိုနေပါတယ်။ချမ်းမာရေးဆောင်ရှောက်မှုအတွက်ရှိတဲ့ရင်းအမြစ်တွေကိုကာကွယ်ဆေးအတွက်ဦးစားပေးပြောင်းသုံးရတဲ့အန်ဒီယေကလည်းပို့ကြည့်လာတယ်လို့ချမ်းမာရေးပညာရှင်တွေကပြောပါတယ်။ Johns Hopkins တက္ကသိုလ်နိုင်ငံတကာကာကွယ်ဆေးအကဲဖြတ်ဌာနNigeria နိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ချစ်စိုဘဝန်နိုဒီကအခုလိုပြောပါလေ
And so where is that money going to come from? That money is definitely going to displace healthcare spending for other things. And if you think about the
ဒီတော့ငွေကဘယ်ကလာမလဲ?ကျမရေးစောက်ရှောက်ဖို့တခြားနေရာတွေမှာသုံးရမယ့်ငွေတွေကိုမဖြစ်မနေယူသုံးရလိမ့်မယ်။ဖွံ့ဖြိုးဆဲနိုင်ငံတွေကြုံရတဲ့ဒီယောဂကတ်ဆိုးရဲ့ဝင်တော့ဝင်ပိုးတွေကိုတွေးကြည့်ပါ။လူတွေတော်တော်များများကရမယ့်အကျိုးကျေးဇူးနဲ့နှိုင်းချိန်ပြီးမိကွန်းတွေထုတ်နေကြပါတယ
်။ COVID-19 ကာကွယ်ဆေးပေါ်လာကစားအခြေအနေမှာကုသရောဂါအခြေအနေကိုစောင့်ကြည့်ဖို့ဆိုတာကလည်းကျန်းမာရေးရာရှိတွေအတွက်အရေးကြီးဆုံးကိစ္စတစ်ခုဖြစ်လာပါတယ်။ခါရီဇော်ကျန်းမာရေးဆောင်ရှောက်မှုအဖွဲ့ကဒေါက်တာစတီဗန်ပါရိုတီက
The vaccine gives us great hope for 2021.But this current
ဒီကဝေစီက2020ခုနှစ်မှာကြီးမားတဲ့မျှော်လင့်ချက်ပါဒါပေမဲ့လက်တလောယောဂါကူးစက်မှုတိုးနေတာကြောင့်အကြီးအကျယ်ပြန်စင်းစားစရာဖြစ်လာပါတယ်လက်ကိုစင်ကြယ်အောင်ဆေးပါနှာခေါင်းစည်းတက်ပြီးတယောက်နဲ့တယောက်ခက်ခွက်ခွာနေဖို့ဆိုတဲ့ဆောင်မုတ်ကိုပဲဆက်ပြီးဆွဲကန်ရအောင်မှာပ
ါကိုင်ဇာချမကြီးဆောင်ရှောက်မှုအဖွဲ့ကဒေါက်တာစတီဗန်ဘော်ရိုဒီပြောဆိုသွားတာပါကျွန်တော်သိထားဦးပါခင်ဗျာ
ကုသပီအင်ကန်ကြောင့်ဆွေးနွေးခန်းကိုနားဆင်ရပါမယ်။ပြီးခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအငြင်းပွားမှုတွေအခုချိန်ထိမပြီးပြတ်သေးတယ်လို့အဲ့ဒီထဲမှာတမတော်နဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကြားအခြေအနေဖြစ်နေတာကလည်းမပြီးပြတ်သေးပါဘူး။အခုလိုအခြေအနေမျိုးဘာကြောင့်ဖြစ်လာရတာပါလဲ။ဒီလိုအခြေအနေကနေရှေ့ဆက်ပြီးဘာများဖြစ်လာနိုင်ပါသလဲ။ဖြေရှင်းဖို့နီလန်ရောရှိပါသလား။ဘယ်လိုသင်ခန်းစာများယူနိုင်ပါသလဲ။စာရာတွေကိုအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ရွေးကောက်ပွဲစောင့်ကြည့်နေလာသူတွေဖြစ်ကြတဲ့ Creative Home ဖန်တီးရင်အဖွဲ့ကဒါရိုက်တာဒေါခင်လင်းငယ်လွတ်လပ်မျှတသောရွေးကောက်ပွဲများပံ့ပိုးရေးခွင့်ရအဖွဲ့မြန်ဖရယ်ကအမှုဆောင်ဒါရိုက်တာဒေါ်စင်မာဦးတို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာဒေါခင်လင်းငယ်နဲ့ဒေါ်စင်မာဦး VOA ဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါရှင
်ဆိုပထမအဦးဆုံးကျွန်တော်ဒေါခင်လင်းငယ်နဲ့စားလိုက်ချင်ပါတယ်အခုလက်ရှိကဒီပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့တက်မတော်နဲ့ကြားမှာဒီကိစ္စရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အခြေအနေဖြစ်နေတဲ့အခြေအနေရှိပါတယ်ဆိုတော့ကျွန်တော်တို့အခုဒီဆွေးနွေးခန်းလုပ်တဲ့အချိန်ထိကတော့ဒီကိစ္စကပြည်လည်သွားပြီဆိုတဲ့တည်ရင်ကျွန်တော်တို့မကြားရသေးပါဘူးဒါပေမဲ့ရှေ့လည်းမတူဘူးနောက်လည်းမဆုတ်ဘူးဆိုတဲ့အခြေအနေမှာတော့ရှိနေတာပေါ့နော်နောက်ဆုံးကတော့ဟလာဒီပြောင်းစုရွေးကောက်ပွဲကော်မရှင်ကနေပြီးတော့တက်မတော်ဘက်ကတောင်းတဲ့ထောက်ထားတွေကိုမပေးဘူးလို့ညင်ထားတယ်။ဒါကတက်မတော်ဘက်ကပြန်ပြီးတော့ဒါကုကုတွေကြောင့်လည်းထပ်ပြီးတော့ပြောထားတယ်။ပြန်ထောက်ပြထားတယ်။ဆိုတော့အခြေအနေကနောက်ဆုံးအခြေအနေလို့ကျွန်တော်နားလည်ထားပါတယ်။ဆိုတော့ဒီလိုအခြေအနေမျိုးဘာကြောင့်ဖြစ်လာရတာလဲ။ရွေးကောက်ပွဲပြီးမှတက်မတော်ဘက်ကဒီလိုပြောတဲ့အခြေအနေမျိုးဘာကြောင့်ဖြစ်လာရတာလဲ။မကလင်းငယ်။
ရှင်းရှင်းလင်းလင်းပြောရမယ်ဆိုရင်တော့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုမရှိလို့ပေါ့နော်။ယုံကြည်မှုမရှိရတာကဘာကိုအခြေခံလဲဆိုတော့လေးစားမှုမရှိဘူး။ဒီမှာအမြင်ပေါ့နော်ဒီသုံးသက်ကြီးရတယ်တက်မတော်ကလည်းအဲပြည်အောင်ရွေးကောက်ပွဲကော်မရှင်အပေါ်ကိုဒါဒီရွေးကောက်ပွဲတွေဒီရွေးကောက်ပွဲကော်မရှင်ရဲ့အလုပ်ဖြစ်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုလိုက်နာမယ်ဆိုတဲ့ဟာမျိုးကိုဟိုလေးစားမှုအခြေခံမရှိဘူး။နောက်ပြည်အောင်ရွေးကောက်ပွဲကော်မရှင်ဘက်ကတော့ဒီတက်မတော်ကဒီလိုတောင်းတဲ့ဟာကဘောင်းကိုကြော်တယ်ပေါ့နော်ဒါကြောင့်အဲမပေးဘူးဆိုတဲ့ပုံစံမျိုးနဲ့ပြန်ပြီးတုံ့ပြန်တာပေါ့အဓိကကတော့တယောက်နဲ့တယောက်စစ်မှန်တဲ့လေးစားမှုယုံကြည်မှုတွေအဲတိဆောက်ထားနိုင်မယ်ဆိုလို့ရှိရင်တော့ တိဆောက်နိုင်အောင်လည်းဒီအဖွဲ့အစည်းတွေကကိုယ့်ကိုသူများယုံကြည်လေးစားလာအောင်နေပေးနိုင်မယ်ဆိုရင်တော့ဒါမျိုးမဖြစ်ဘူးလို့ထင်ပါတယ်ဒါမဲ့အဲကိုပြောရရင်တော့ဒီပြည်ထောင်စုရေးကောက်ဝဲကော်မရှင်ဘက်ကတော့သူထိုက်တင်တယ်လို့ဆိုဥပဒေအနေနဲ့တော့သူတုံ့ပြန်တာရှိရပေါ့ဒါမဲ့အဲ့ဒါကိုလည်းတက်မလို့တော့လက်မခံဘူးဆိုပြီးတော့ထတ်တောင်းဆိုတဲ့အချင
်းဟုတ်ကဲ့ကျွန်တော်ဗဇင်မအောင်အနေနဲ့ရောဒီပုံမှာဘလို့နားလဲပါတယ်ဘာကြောင့်ဒီလိုဖြစ်တယ်လို့ယူဆပါလဲ
ဒီအဦးဆုံးတော့ကျွန်တော်တို့ကဒီ2020အထွေထွေရေးကောက်ပွဲအလွန်ကာလပေါ့ရှင်အလွန်ကာလဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ထုံးစံအတိုင်းပဲပေါ့နော်ရေးကောက်ပွဲအလွန်မှာကျွန်တော်တို့ရေးကောက်ပွဲဆက်ဝန်းနေတာဖြစ်စဉ်တစ်ခုအနေနဲ့ရေးကောက်ပွဲကန့်ကွက်လာဆိုတဲ့ကိစ္စရရှိနေပေါ့နော်ဆိုတော့ရေးကောက်ပွဲကန့်ကွက်လာကကြာတော့ဒီကိုယ်စလဲလောင်းကိုယ်စလဲအဖြစ်ကြီးညာလိုက်ပြီဆိုရှင်အဲ့ဒီကိုယ်စလဲကိုကန့်ကွက်ချင်တယ်ဆိုရှင်ရေးသူကဥပဒေရေးကောက်ပွဲဥပဒေမှာပေါ်ပြထားတဲ့အရာဆိုရင်သူအဲ့ဒီလူဟာအနိုင်ရအကြောင်းကောင်မရှင်အကျညာလိုက်တဲ့နေ့ရက်ဆက်ပြီးတော့ရပောင်45ရက်အတွင်းကန့်ကွက်လို့ရတယ်ဆိုတော့ရှိတယ်ဆိုတော့အဲ့ဒီ45ရက်အတွင်းကန့်ကွက်တဲ့အထောက်အဟာမှာဆိုလို့ရှိရင်အထောက်ထားလို့လည်းပေါ့နော်အထောက်ထားကဘယ်လိုပုံစံဖြစ်ဖို့လို့လဲဆိုတော့ဒါဟာတကယ်အနိုင်မရတဲ့မဲနဲ့ဒီလိုမျိုးအချက်အလက်တွေကြောင့်လို့ဒါတို့ဟာတကယ်အနိုင်မရတဲ့မဲနဲ့ဒီမဲကိုရသွားတာပါဆိုတော့ဟာလို့လက်ဆုံးလက်ကင်နဲ့ကိုယ်မပါအောင်ဆိုတဲ့အချက်ပါတယ်ပေါ့နော်ဆိုတော့အဲ့ဒီဟာလေးကိုအခြေခံပြီးတော့မှဒီကာလကကျတော့ဒီကန့်ကွက်ချင်ကြတဲ့သူတွေရှိနေမယ်အဲ့ဒီထဲမှာပါပုံဒီတက်မလို့ကလည်းအပအဝင်ပေါ့နော်သူတို့မှာတော့ဒါပုံကိုယ်စလဲလောင်းအရာနဲ့ကိုယ်စလဲအရာတော့တရားကြီးကိုစားပြီးတော့မျိုးမရှိနေမဲ့သူတို့မှလည်းတချို့တော့အကျိုးစီးပွားရတချို့တော့ဒီစိတ်ဝင်စားမှုရဒါမျိုးကိစ္စလေးတွေရှိကောင်းရှိမယ်လို့ယူဆတယ်ပေါ့နော်ဆိုတော့ဒီရုပ်ကွက်အလွန်ကာလရဲ့ဒီဖြည့်ယုံဖြစ်စဉ်အတိုင်းပဲဒီကန့်ကွက်ချင်းကိစ္စတွေအတွက်ပေါ့ပြီးတော့တချို့တော့ဒီမကြည်လည်တဲ့ဟာလေးတွေကိုဒီချိန်ပြောခွင့်ရတဲ့အတွက်ဒါကိုအခြေခံပြီးတော့ပဲလုပ်တယ်လို့တော့ကျွန်မအနေနဲ့တော့ယူဆတယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့မကင်လင်းကြီးအလာရွေးကောက်ပွဲပြီးပြီးချင်းမှာပဲဒါတမရဘက်ကကြီးညာချက်ထုတ်ပြီးတော့လုပ်တယ်ပေါ့နော်။ဘာရည်ရွယ်ချက်နဲ့လုပ်တယ်လို့မက်ကလင်းကနားလေတယ်။တမရဘက်ကဘာဖြစ်ချင်တာလဲ၊ဘာလူချင်တာလဲ၊ဘလို့ရည်ရွယ်ချက်ပါတယ်လို့နားလေတယ
်။ဒီရွေးကောက်ပွဲရဲ့ရလက်ကကျမတို့ကဟိုဘယ်ပါတီနိုင်တယ်အဖြစ်ဘလို့ဆိုတာမသိသေးခင်မှာကိုဒီရွေးကောက်ပွဲကတော့ဟိုတီတီငိငိနဲ့အောင်အောင်မြင်ပြီးသွားရရွေးကောက်ပွဲလို့ကျမတို့သုံးသပ်မိရပေါ့။ကျမတို့လည်းအလားတူပဲဒီနိုင်ငံတကာအဖွဲ့ပေါ့နော်ပြောရရင် EU ရောဂျပန်တို့ဟာဆိုလဲဒီရွေးကောက်ပွဲရလက်တွေမထွက်ခင်မှာကိုသူတို့ကဒီမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကလက်ခံပြီးတော့တည်ငြိမ်တဲ့တရားမျှတရဲ့ရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်တယ်ဆိုချီးမွမ်းတာတွေထွက်ခဲ့တယ်ပေါ့နော်အဲ့တော့ကျွန်တော်တို့စောင့်ကြည့်သူတွေအနေနဲ့လည်းပြည်တွင်းစောင့်ကြည့်သူတွေအနေနဲ့လည်းဒီရွေးကောက်ပွဲကတော့ခုနလိုသွေးဖက်တန်ယိုတွေလည်းမရှိခဲ့ဘူးပေါ့နော်ဟိုနောက်ပိုင်းမှာတော့ခုနလိုတုံ့ပြန်ခံရတယ်ရှိပါတယ်ဒါပေမဲ့ရွေးကောက်ပွဲနေ့မှာတော့မဲဆန္ဒရှင်များပြီးလို့အဲမိမိတို့ဟုတ်ကဲ့ကျေနပ်တဲ့ဟိုပေါ့ကိုယ်စလဲတွေကိုရွေးချယ်နိုင်နေဆိုတဲ့အခြေအနေမျိုးကျမတို့ကောက်ချက်ချခဲ့တယ်။အဲဝမ်းတာခဲ့တယ်ပေါ့နော်။ဒါပေမဲ့ရွေးကောက်ပွဲပြီးလာတဲ့အခါကျမှအငင်းပွားမှုတွေထွက်လာတယ်လို့ဒီပဝင်ရောက်ရှင်ပြိုင်တဲ့ပါတီတွေအနေနဲ့ကတော့ခုနမက်ဆင်မာကိုပြောတယ်လို့ပေါ့ကိုယ်စလဲလောင်းတွေကရလက်ကိုမကျေနပ်ဘူးဆိုရင်သီးခြားစီသူတို့ရဲ့အဲရှင်ပြိုင်တဲ့နယ်မြေမှာဒါသူတို့ကဟိုပေါ့ဇော်ရက်ကတက်ခွင့်ရှိပါတယ်ဥပဒေအရပေါ့ဒါပေမဲ့ဒီအဲလက်နက်ကင်အဖွဲ့အစည်းတစ်ခုဖြစ်တဲ့ဒီလိုတက်မတော်လို့အဖွဲ့အစည်းအနေနဲ့ကအဲပြန်စစ်ဆေးခြင်းတယ်လို့ဘာလို့ပါလာတာကျမတို့အံ့ဩမိရယ်ပေါ့နော်ဟိုအစင်လာလည်းမရှိခဲ့ဘူးအဲ့ဒီခါကျတော့ဟိုဒါမျိုးကြီးလုံးလို့ရရတယ်ဆိုတော့အစင်လာမျိုးကြီးဖြစ်သွားမှလည်းကျမတို့တော့တိတ်မလိုလားဘူးပေါ့နော်ဒီအဲပြည်သူလူထုရဲ့လက်နက်မဲ့လူတွေရဲ့ဆန္ဒထောက်ဟိုပေါ့ဆန္ဒကိုထောက်ထုတ်ပေါ်ခွင့်ရတဲ့ရွေးကောက်ပွဲကိုဒီလက်နက်တွေနဲ့ပတ်သက်တာမျိုးမရှိသေးခြင်းဖြင့်ကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်တောင်ဒါလက်ခံမှာလို့ပြောထားပြီးမှအဲသူ့ရဲ့အောက်ကတက်မတော်အဖွဲ့အစည်းကဒါတွေကိုပြန်ပြီးတော့ကြည့်ခြင်းမယ်စစ်ဆေးခြင်းမယ်ဆိုတာကြတော့ကာကွယ်ရေးဦးစီးချုပ်ရဲ့သဘောဆန့်ကျင်တာလားပေါ့ဒီတက်မတော်အနေနဲ့ဒါလဲပေါ့နော်အဲ့လိုလေးတော့သုံးသပ်မိပါဟုတ
်ဟုတ်မဲစင်မအူလို့အနေနဲ့ရောတက်မတော်ဘက်ကဟလာဘလူရည်ရချက်လဲဘာလူချင်တာလဲဘာကြောင့်ဒီလိုလုပ်တယ်လို့ယူဆလဲ
ပို့လင်းပြောရရင်တော့ဒါကတော့ကျမတို့နိုင်ငံမှာဆိုလို့ရှိရင်ရေးပါတဲ့ institution တစ်ခုအနေနဲ့အထူးသဖြင့်ကျမတို့ရဲ့ဒီကျမတို့နိုင်ငံရဲ့နိုင်ငံရေးအရှိအပြောင်းလို့အဓိကကစားနိုင်တဲ့လုပ်နိုင်တဲ့ institution ကြီးတဲ့ကတစ်ခုဖြစ်တဲ့အတွက်သူကတော့အကြောင်းပြချက်တွေတော့မျိုးမျိုးရှိနိုင်တယ်ဥပမာကျမတို့မြင်နေရတဲ့လောက်ဆိုလို့ရှိရင်ဥပမာတော့ခိုင်ပိစဆိုလို့ရှိရင်လည်းအစားအဝါကျမတို့ဒီဒီဘက်ကတက်မတော်နဲ့ရခိုင်တိုင်းရင်းသားတွေဆိုတော့ပြည်နိုင်နိုင်ရခိုင်အင်းဘာကလည်းကိုင်တိုင်းတော့ဖွင့်နေဆိုရှင်မပြေနိုင်နိုင်ဘူးလို့ယူဆထားတဲ့ဟာတွေဆိုရှင်ချက်ချင်းကြီးပေါ့နော်ပြေနေတော့တဲ့ဟာတွေရှိတယ်ဆိုတော့နောက်ပိုင်းအကြောင်းအရာတွေတော့ဒါဒီလောက်ထိလုတ်ပိုင်ခွင့်ရှိတဲ့ institution တစ်ခုအနေနဲ့တော့တော်တော်အများကြီးဒီကစားတဲ့သဘောမျိုးသူတို့ရချင်တဲ့ဟာကိုဒီရအောင်ပေါ့နော်သူရဲ့ကစားွက်မျိုးမျိုးတွေအနေနဲ့လုတ်တဲ့ဟာမျိုးတော့လည်းဒ ရှိဖို့ရှိကောင်းရှိပဲပေါ့เนาะရှိဖို့များတာပေါ့အခုလို့လုပ်တဲ့အနေထားကြတော့ဆိုတော့အခုလဲဆိုတော့ခါကြတော့ဒါပုံမှန်အဖြစ်ဆိုလို့ရှိရင်ဒီရှေ့ကဆရာမတို့ပြောတော်တယ်လို့ပေါ့ဒီရွေးကောက်ပွဲရလာဖြစ်တယ်ကျွန်တော်ဒီလူလူတွေရဲ့သဘောထားဖြစ်တယ်တကယ်ဒီလူလူကိုကိုစားပြုတဲ့ဒီ professional ဖြစ်တဲ့ဒီတက်တစ်ခုအနေနဲ့ဆိုလို့ရှိရင်ဒါကျွန်တော်တို့ဒီလူလူရဲ့စာတာသဘောထားတွေကိုလေးစားဖို့ဆိုတာဟာလေးကိုလည်းထပ်သွင်းစဉ်းစားဖို့လိုတာပေါ့เนาะတော်တော်လည်းပဲတစ်ခါမှကြတော့ဒီကျွန်တော်တွေအများစုကသဘောမတူတဲ့ကိစ္စရပ်တွေဒီလိုဟာတွေဖြစ်လာတာဆိုတော့ခါကြတော့သူရဲ့သဘောထားကဒီမှန်ငေါမှန်ရလားအာကျွန်တော်တို့တွားချင်တဲ့ဒီအကုန်လုံးအေးချင်းချင်းဖြစ်ချင်တဲ့အဆင်ပြေချင်တဲ့ဒီဒီမိုကရေစီတည်ငြိမ်တဲ့ဒီမိုကရေစီပလက်ဖောင်းတစ်ခုမှာအတူတူအေးစစ်စစ်ဖြတ်ချင်တဲ့ဆိုတော့ဟာကိုတို့ကတကယ်ရောအားပေးချင်တာရောက်ရလားဆိုတာမျိုးကျွန်တော်တို့ကလည်းဒီမိခုံထုတ်စရာတော့ရှိတယ်ပေါ့နော
်ဟုတ်ကဲ့
ဆက်ပြီးတော့မှတို့ဘယ်လိုလဲဆိုတော့ကျွန်တော်တို့ဒီစောင့်ကြည့်ရမှဟာပြောရမှဟာတော့ရှိတယ်ပေါ့
ဟုတ်ကဲ့ဆိုတော့အဲ့လိုပေါ့ဆက်ပြီးတော့ဘာဖြစ်နိုင်တယ်လဲဆိုတော့မှန်ကလေးငယ်ဒီအခြေအနေကနေပြီးတော့ရှေ့ဆက်ဘာများဆက်ဖြစ်နိုင်တယ်လဲအခုလက်ရှိအခြေတင်ဖြစ်နေတာကနေပြီးတော့
အခုအခြေအနေကတော့သွေးလိုဆန်းနေကြတာပေါ့နော်တစ်ဖွဲ့နဲ့တစ်ဖွဲ့ပေါ့အဲသွေးလိုဆန်းနေတာဒီဖွင့်ဝင်လင်းလင်းပြောရရင်တော့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဆိုပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့နောက်မှာရှိတဲ့ဟိုအယက်သားအစိုးရကိုသွေးလိုဆန်းနေလို့ကျမတို့ကမြင်ပါတယ်ဒါပေမဲ့ကျမတို့ဒီစောင့်ကြည့်ရဲ့တွေးရှိချက်တွေအရာပြောရရင်အခုလက်ရှိဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာလည်းပြောရရင်ဒီကော်မရှင်ရဲ့အဆောက်အအုံထဲမှာဒီကော်မရှင်ရဲ့လုပ်ငန်းတွေကိုဆောင်ရွက်နေတဲ့အထက်တန်းအဆင့်ပေါ့နော်ရာရူးပေါ့ဟိုခရိုင်ကော်မရှင်အတွင်းရမှုလို့ရာရူးတွေကအစားတော့ပြောရရင်တော့တက်မတော်သားဟောင်းနေပါပဲအခုပေါ့နော်သူတို့တွေကဒါမှမဟုတ်ကော်မရှင်လုံငန်းကိုခုနလိုဟိုဥပဒေဘောင်တွေကနေပြီးတိတိကျကျတော့လုပ်ခဲ့တဲ့လူတွေပေါ့နော်ပြောရရင်တော့ဒီပြည်အောင်ရွေးကောက်ပွဲကော်မရှင်အယက်သားအစိုးရကခန့်အပ်ထားတဲ့ဆိုပေမဲ့လည်းအထက်မှာရှိတဲ့ဝန်ထမ်းအဲ့တော့ဝန်ထမ်းရာရူးကြီးရဲ့အဆင့်တွေကတော့ဒီတက်မတော်နဲ့မကင်းတဲ့သူတွေပါဟိုပါပေါ့နော်ပြောရရင်ဒါပေမဲ့အဲဒီအယက်သားအစိုးရကဖွဲ့စည်းပေးတဲ့ပြည်အောင်ကော်မရှင်ကိုတက်မတော်အနေနဲ့ကဘောင်ကျော်ပြီးတော့သွေးလိုဆန့်ကြည့်တဲ့ပုံစံမျိုးပေါ့နော်အဲ့တော့ဒီကျမတို့ဒီအယက်သားအစိုးရအစိုးရအတိုင်းဒီပြည်သူလူထုကတင်းမြောက်ထားတဲ့အစိုးရအားကောင်းလာအောင်ကတော့ကျမတို့ပြည်သူလူထုမှာတာဝန်ရှိတယ်။ဘာလို့လဲဆိုတော့ကျမတို့ပြည်သူလူထုကလည်းဒီစစ်အာဏာရှင်အောက်မှာအကြာကြီးနေခဲ့ရတဲ့အခါကျစစ်အာဏာရှင်အဲစနစ်ရဲ့ခါတိမှုကိုအရန်ခံခဲ့ရတဲ့အခါကျတော့ပြန်မသွားအောင်တော့ဒါကျွန်တော်တို့ပြည်သူလူထုတွေကလည်းဆက်ပြီးတော့စူးစမ်းအောင်ပါပေါ့နော်ဒီသွေးလိုဆန်းမှုမှာအဲကျွန်တော်တို့ဟိုပါပါနန်းနန်းနဲ့ပေါ့ပြည်သူလူထုကသစားကံမဖြစ်အောင်မြေးစားပဲမဖြစ်အောင်ပေါ့ခုနမက်ဆင်မာဦးပြောခဲ့တဲ့ဆိုလဲခုနရခိုင်နဲ့ဒီတက်မတော်ပေါ့နော်ဟိုတိုက်ပွဲတွေမှာဂျားထဲမှာမြေးစားပဲနဲ့အများကြီးသေခဲ့ရတယ်ဒါပေမဲ့ပြင်းလဲခြင်းတော့လေတခဏချက်ချင်းဆိုဒီတားဆုံးသွားခဲ့တဲ့လူတွေအတွက်အဆုံးသွားခဲ့ရတဲ့လူတွေအတွက်ဆိုကျွန်တော်တို့အများကြီးစိတ်မကောင်းဘူးနော်စောစောစီးစီးတွေကဒီလူတွေမဆုံးခင်เนี่ยပြင်းလဲပါလားပေါ့အဲ့လိုတော့ဒါခံစားမိရေပေါ့เนาะအဲ့တော့ကျမတို့လူလူအနေနဲ့ကစားကံမဖြစ်အောင်နေစားပဲမဖြစ်အောင်နောက်တစ်ခါကျမတို့ရဲ့အဲပြည်သူအာဏာနဲ့တိဆောက်ထားတဲ့ဒီမိုကရေစီစနစ်ပေါ့เนาะအဲ့ဒါပြောက်မသွားအောင်ကျမတို့ဆက်ပြီးတော့ပါပါနဲ့နဲ့ရှိရမယ်ချင်းရှိ
ဟုတ်ကဲ့ကဲ့မစမအိုးရောဒီခြေနေကနေပြီးတော့ရှေ့ဆက်ဘာဖြစ်နိုင်မယ်လို့ခမန်းတွက်ချက်ထားတာရှိပါလား
ကမန်တော့ချက်ဆိုတော့ကျမအနေနဲ့တော့ဒီရွက်ကောက်ပွဲအလွန်ဖြစ်တဲ့အတွက်ပေါ့နော်ဒီအခုကရလက်ကကြတော့လဲဒီပါတီကြီးတစ်ခုကနေပြီးတော့အများကြီးရတော့တဲ့ဟာဒီကလည်းဒီတခြားဆန့်ကျင်ဘက်အခွဲအစည်းတွေပေါ်မှာလည်းတော့မကြည့်လဲတာတွေပါဒီပို့ပြီးတော့ဖြစ်သွားစင်းနေညင်းနေဆိုတော့အဲ့လောက်ကိုအခြေခံပြီးတော့မကန့်ကွက်မှုတွေကတော့ရှိမှာပဲပေါ့နော်ရှိတဲ့အနေထားမှာကော်မရှင်ကလည်းဒီလိုပဲအဲပြောတာတွေရှိမယ်ဆိုတော့အပြန်အလှန်အနေနဲ့နောက်ဆုံးကြရင်တော့ဥပဒေလမ်းကြောင်းအရာပေါ့နော်ဒီဖက်နဲ့တစ်ဖက်ခြေပတာတွေတော့ဆက်ပြီးတော့မှတော့ခြေကောင်းရှိမယ်အခုကတက်မတော်ကလည်းတကယ်တော့ဟာနေ့ကထုတ်ပြန်ထားတဲ့ November ကတော့ December 10ရက်နေ့ကထုတ်ပြန်ထားတာဆိုတော့ Commission ဘက်ကလည်းဆက်ထုတ်ပြန်တာမျိုးတော့မျိုးအကြောင်းအရာတွေတော့ဆက်ရှိနိုင်မယ်ဒါပေမဲ့ကြီးကြီးမားမားအနေနဲ့ပေါ့နော်ဒီကျွန်တော်တို့အခုမျိုးကပွဲရလက်ကြီးကိုအရင်ကြီးထိခိုက်တော့မှသူတို့ပြောသလိုအစားအရာတွေပြန်လုပ်ပြီးတော့အဲ့လောက်ထိကြီးတော့မစိုးရသောက်နိုင်ဘူးလို့တော့ကျွန်မအနေနဲ့တော့အကောင်းမကပ်ပြီးတော့မှတော့ညှော်လင့်ထားရပေါ့နော်တိုးတော်လည်းအပြောလို့လည်းမရဘူးသူရဲ့အခြေအနေအကြောင်းကဖြစ်တယ်ဗျာဒါပေမဲ့ကျမအနေနဲ့တစ်ခုပဲမေတ္တာရပ်ခံချင်တာကတော့ဒါဘလို့ပဲကိုရတဲ့ပေါင်တွေကလောက်ကျန်တယ်ဖြစ်စီပေါ့နော်ဒီကျမတို့ပြည်သူလူထုရဲ့အကျိုးစီးပွားပေါ့ကျမတို့ရဲ့အားလုံးရဲ့အကျိုးစီးပွားကိုတော့ကျမတို့ရဲ့အပေါ်မှာမမေ့ဖို့လိုတယ်ဆိုတာလေးပေါ့နော်အဲ့ဒါကိုပြတ်ပြီးတော့မှကိုရအတန်အတွက်ပဲကိုရဒီအဖွဲ့အစည်းအကျိုးစီးပွားအတွက်ပဲဆိုလို့ရှိရင်တော့ဒါဘယ်သူမှပါအကျိုးရှိမှာမဟုတ်ဘူးဆိုတာလေးတော့ပြောချင်တယ်ဟု
တ်ကဲ့ဟုတ်ပြီဒါဟိုဒီအခြေတင်ဖြစ်နေတဲ့ကိစ္စကဟိုနှစ်နာမယ်ဆိုရင်ပြည်သူလူထုပဲနှစ်နာစရာရှိတယ်ပေါ့နော်ဆိုတော့မက္ကလင်းငယ်ကြီးဘယ်လိုဖြည့်ရှင်းလို့ရနိုင်မလဲ
ဘလို့ဖြည့်ရှင်းလို့ရမလဲဆိုတာကတော့ဒီအဖွဲအစည်းဒီပြောရရင်တော့ဒီတက်မတော်လို့အဖွဲမျိုးမှာလဲဒီဆုံးဖြတ်ချက်ချနိုင်တဲ့ဟိုပြောရရင်တော့တက်မတော်ဆိုတာကတော့ဒီအမိန်နာခံနဲ့အစဉ်အလာနဲ့ဆိုတော့သူတို့ကိုဂိုင်းတွင်နိုင်တဲ့အဓိကအရေးကြီးဆုံးဆုံးဖြတ်နိုင်တဲ့လူရဲ့အဲစေတနာပေါ့နော်သူစေတနာခုနပြောသလိုပြည်သူလူထုအတွက်အဲဒီတက်မတော်ကလည်းမှန်မှန်ကန်ကန်နဲ့ပြည်သူလူထုစံနာကိုလေးစားမယ်ဆိုတဲ့ဟာရှိမယ်ဆိုရင်တော့ဒီကိစ္စတော့ပြည်လည်နိုင်တယ်နောက်တစ်ခုရှိတာကတော့ဒီအဲပြည်သူ့ရွေးကောက်ပွဲကော်မရှင်ကလည်းဥပဒေအရသူကပြန်ပြီးတော့ကာကွယ်တယ်ပေါ့နော်ပြည်သူ့ရွေးကောက်ပွဲကော်မရှင်ကလည်းတက်မတော်နဲ့အခြေအလဲတော့ပြောတင်တယ်ဘလို့ရည်ရွယ်ချက်ကြောင့်ဒါတွေကိုဟိုပြန်ပြီးတော့ရင်သိချင်တာလေအဲတကယ်လို့ရည်ရွယ်ချက်ကလက်ခံနိုင်တဲ့ရည်ရွယ်ချက်ဖြစ်တယ်ဆိုလို့ရှိရင်တော့ဒါသိဒါကြောင့်လဲဆိုတော့ကျွန်မသိကျွန်မတို့စောင့်ကြည့်လူတွေစောင့်ကြည့်ရဲ့လူတွေရဲ့ဘဟုတုတအရပြည်သူ့ရွေးကောက်ပွဲကော်မရှင်မှာရှိတဲ့အချက်အလက်တွေကခုနကလိုဖုံးကွယ်ထားစရာလျှို့ဝှက်ထားစရာဘာမှမရှိဘူးဆိုတာလေသူတို့ကဒါအကုန်ဟိုမဲဆန္ဒရှင်ဟိုဟာပေါ့ဝင်ရောက်အွေခံရှင်ပြိုင်နဲ့ကိုယ်စလဲလောင်းတဦးချင်းစီရရရလက်တည်းကမဲရမဲဆာရွက်တည်းကအစာအိတ်တွေနဲ့အသီးသီးထုတ်ထားအဲဆိုဟိုမယုံကြည်လို့ပြန်စစ်စစ်အချိန်မရွေးစစ်စစ်လို့ရအောင်ဒါကလောက်ထားတာပေါ့နော်အဲ့တော့တကယ်တမ်းဘာရည်ရွယ်ချက်နဲ့ဒါတွေတောင်းခံတာပါလေအဲ့ဒီရည်ရွယ်ချက်ကိုရှင်းရှင်းလင်းလင်းသိပြီးတော့လက်ခံနိုင်တယ်ဆိုလို့ရှိရင်တော့ဟိုဒါရေးရှိဒီလိုရေကောက်ပွဲကော်မရှင်အပေါ်မှာလည်းယုံကြည်မှုရှင်းရှင်းလင်းလင်းဖြစ်သွားအောင်ပေါ့နော်ဒါညှိလို့ရောရမယ်ချင်ပါတယ်အဲ့တော့အကတက်မတော်အနေနဲ့ကလည်းပြတ်သားတဲ့တိကျရှင်းလင်းတဲ့လူလူလက်ခံနိုင်တဲ့ရည်ရွယ်ချက်တစ်ခုပေါ့နော်ဘလို့ရည်ရွယ်ချက်နဲ့ပြန်တောင်းပါတယ်ဆိုတာမျိုးကိုပြောဖို့ရောမိလဲ
ဟုတ်ကဲ့မဆင်မအူလို့အနေနဲ့ရောဒါဟိုဘယ်လိုဖြည့်ရှင်းရင်ပြည်လဲမယ်လို့တွေးမိတာရှိပါလား
ဆိုတော့အခုဒီ2020ဆိုလို့ရှိရင်ပို့ပြီးတော့လွတ်လပ်လာတာရှိတယ်ဒီကျွန်တော်တို့လွတ်ပြီးတဲ့2015ရက်ထက်ပို့ပြီးတော့ကျွန်တော်တို့ဒီကော်ပိုရိတ်လာဆောင်ကြည့်ခြင်းတွေလုပ်ခွင့်ရှိလာတယ်လို့ပို့ပြီးတော့လေးလာဆောင်ကြည့်ကြရရင်လောက်တာရှိတယ်ဒါတွေလောက်ရခြင်းရဲ့ရည်ရွယ်ချက်ကဒါယူကော့ကွဲရဲ့ဒီယူကော့ကွဲဒီမှာစီမံခန့်ခွဲတဲ့ပုံစံတွေကဘယ်လိုရှိလဲအထူးသဖြင့်ဒီကျွန်တော်တို့ကမ္ဘာနိုင်ငံအတူတူကနေလက်ခံထားတဲ့အခြေခံယူကော့ကွဲဟာမြတ်တက်ခြင်းမမြတ်တက်ခြင်းလွတ်လပ်ခြင်းမလွတ်လပ်ခြင်းတွေကိုအခြေခံစံနှုန်းတွေရှိတယ်ဆိုတော့အဲ့ဒီစံနှုန်းတွေကိုဘယ်လိုမျိုးရှိလဲဆိုတော့ကျွန်တော်တို့ဒီရပ်ဖက်လူမှုဖွဲ့စည်းလေ့လာဆောင်ကြည့်တဲ့သူတွေအနေနဲ့လည်းတော့တနည်းတစ်ပုံအဖြစ်ဒီထောက်ပြပေးနိုင်အောင်အမှတ်တပေခံပေးနိုင်အောင်ပေါ့နော်လုပ်ကြတာဖြစ်တယ်ပေါ့ဆိုတော့ကျွန်တော်တို့ရပ်ဖက်လူမှုဖွဲ့စည်းတဲ့အပေါ်မှာလည်းစီခံစားရတဲ့အများကြီးလုပ်ကြတာရှိတယ်လုပ်ကြတဲ့အနေအထားမှာကျွန်တော်တို့တွေ့ရှိချက်တွေရှိတယ်ဒါပေမဲ့အဲ့ဒီအထက်မှာဒါအားလုံးကိုချုပ်ပြီးတော့ကျွန်မနားလည်ထားတယ်လို့ဆိုလို့ရှိရင်ကြီးကြီးမားမားကိုဒီတက်ဖက်ကဆိုရင်ခြားတော့ကြီးခိကတာမျိုးမရှိဘူးဆိုတော့ဟာမျိုးကျွန်တော်တို့ဒီခြုံငုံပြီးတော့မှပြောရမယ်ဆိုရင်ဒီလောက်အထိရှိတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ဒီလက်လေးလာဆုံးကြည့်ခဲ့ကြတာလည်းရှိတာဖြစ်တဲ့အတွက်ဒါလေးတွေကိုလည်းအတိမတ်တက်ဖက်ကလည်းအတိမတ်ပြုဖို့လုံမယ်လို့တော့မြင်တယ်ပေါ့နော်ဒီကအဖြစ်ဓမီအဖြစ်တော့ပေါ့ဒါကိုအဲဘယ်လိုမထားပဲနဲ့ဒီလိုပဲ complaint လုပ်နေတယ်ဆိုလို့ရှိရင်တော့ပြဿနာကြီးလည်းပဲနဲ့ပြဿနာကြီးပြဿနာပေါ့နော်ဒီလိုဖြစ်တာအပြင်ပုံမှန်ဘုလို့တော့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီနေရာမှာကျွန်တော်အခုပြောနေတဲ့ခေါင်းနဲ့ဝင်တာပေါ့ဒီအငင်းပွားတာတွေကိုဖြည့်ရှင်းတာမှာကာလအကန့်သတ်တော့ရှိရမှာပေါ့နော်ဥပဒေအရဘယ်အချိန်မှာနောက်ဆုံးဖြည့်ရှင်းရမယ်ဆိုတာကျွန်တော်တို့ဟလာနှစ်ဆန်းဆိုရင်ဒါလွတ်တော်အသစ်စာရတော့မယ်လေပြီးတဲ့အခါကျရင်လွတ်တော်ကနေပြီးတော့အစိုးရဖွဲ့ရေးကိစ္စလုပ်ငန်းစဉ်တွေအစစ်အစင်လုပ်ရတော့မယ်ဆိုတော့ဒီရွေးအငင်းပွားတဲ့ကိစ္စတွေဟလာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုင်ကြားကြတာတွေကဘယ်အချိန်မှာနောက်ဆုံးဖြည့်ရှင်းရမယ်ဆိုတာရှိပါသလားမခင်လေ
အဲသူကမက်ဆီမောက်ပြောတဲ့အချိန်မှာလည်းပါတော့သွားတယ်55ရဲ့အတွင်းကိုကန့်ကွက်လို့ရတယ်ပေါ့နော်ဒီမကျေနပ်တာတွေကိုပေါ့ကန့်ကွက်လို့ရတယ်ဒါပေမဲ့အဲ့ဒီကန့်ကွက်ချက်တွေပေါ်မူတည်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့အဲ့ဒီအမှုတွေကိုသူစစ်ဆေးနေတဲ့အခါမှာဘယ်အချိန်မှပြီးရမယ်လို့တော့အတိအကျကန့်တယ်ဟာမရှိဘူးတိုးတိုးသူကအမြန်ဆုံးပေါ့နော်တက်ဟိုပေါ့အမြန်ဆုံးဆုံးဖြတ်နိုင်အောင်လုပ်ပါဆိုတာရှိတယ်ဒါပေမဲ့ပြီးခဲ့တဲ့လောကဆိုရင်အခု2020မှာဆိုရင်ဒီကန်းခွဲလွာပေါင်းက1000ကနန်းလောက်ရှိရလို့ကြားထားရပေါ့နော်ဒေသတော့မသိဘူးသို့တော့2015မှာအဲ့လောက်မရှိရတာမှာဖြည့်ရှင်းရတဲ့ဟာမှာတချို့ဟာတွေကနှစ်ပေါ့နော်တစ်နှစ်ကျော်ကျော်လောက်ကိုအချိန်ယူဖြည့်ရှင်းရတဲ့အခါကျတော့အဲ့ဒါကတော့တကယ်လို့ကန်းခွဲလွာတွေများလေဒီအငင်းပွားမှုကတော့တော်တော်အချိန်ကြာမယ်ပေါ့အဲ့လိုတော့ထင်တယ
်ဆိုတော့မင်းစင်မော်ကြီးဆိုတော့ဒီအခုလက်ရှိလာတက်ကတက်နေဖြစ်နေတဲ့ကိစ္စရောနောက်တစ်ခုကပါတီတစ်ခုနဲ့တစ်ခုအကြားမှာနိုင်ရတဲ့လူနဲ့ရှုံတဲ့လူနဲ့အပြန်အလှန်ဟလာတိုင်ကြတာတွေပြုကြတာတွေအခု NLD ဘက်ကဆိုလည်းပြောထားတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲသူတို့လည်းပဲတိုင်တာတွေလုပ်တော့မယ်တိုင်မယ်ဆိုပြီးတော့ပြောထားတယ်ရှိတဲ့အခါကျတော့အလားအလာကမစမဟုတ်စိုးရအစ်ဖွဲ့ပြီးတဲ့နောက်ပိုင်းမှာတော့မှဒါတွေရဲ့ဆက်ဖြစ်နေမယ်လားလားရှိနေသလား
ဟ အဓိကတော့ကန့်ကွက်လွာကတော့သူ့ကိုဒီကိုယ်စလဲလောင်းအအမြင့်ဆင်းကြီးညာပြီးဆို45ရက်အတွင်းကန့်ကွက်ရမယ်အဲ့ဒါကိုဖြည့်ရှင်းတဲ့ဖြစ်စဉ်ကကြတော့သူကနှစ်ပေါက်မယ်ပေါ့ရှင်အထူးသဖြင့်ကျွန်တော်တို့ဒီ2015အတွေ့အကြုံရဆိုလို့ရှင်ဆရာမပြောသွားတယ်လို့ကျွန်တော်တို့တစ်နှစ်ကြာတယ်ပေါ့နော်ဒီဂျာဗက်ရွက်ကောက်ပွဲဆိုလို့ရှင်6လကြာတယ်ပေါ့ဂျာဗက်ရွက်ကောက်ပွဲမှာဆိုလို့ရှင်ဥပမာစက္ကန့်အမှတ်လိုမျိုးဆိုလို့ရှင်သူကတခြားဒီပြီးတော့ဆိုရင်ကောက်ပွဲပုံရှင်ရဲ့အမှတ်ကတက်သွားပြီးတော့မှကံကလာတင်တင်ပြီးတော့အမှုတွေဂျင်းတင်နေဖြည့်ရှင်းပြီးတော့သူကနိုင်ပါတယ်ဆိုပြီးဟာလူမျိုးပေါ့နော်အဲ့လိုတာတာကတွေလူမျိုးပဲအခုလည်းဒါအနည်းဆုံးတစ်နှစ်ကတော့သူကြာမယ်ဘာဖြစ်လို့လဲဆိုတော့ဒီဥပဒေအရလည်းကျမတို့ကဒီတစ်နှစ်အတွင်းဖြည့်ရှင်းရမယ်လို့မပြောထားဘူးပေါ့နော်ဆိုတော့နောက်ထပ်အခက်ခဲတစ်ခုကျွန်မမြင်တာပေါ့နော်တက်လာမယ်အစိုးရကကျတော့မတ်လပုံပေါ့သူတို့စပြီးတော့ပြည်တော်စီခေါ်ပုံရှင်အတစ်ကိုလည်းဖွဲ့ကြမယ်ဖွဲ့ကြတဲ့ခါကျလို့ရှိရင်အဲ့ဒီပြဿနာတွေအကုန်လုံးဖြည့်ရှင်းရမှာပုံရှင်အတစ်ကရှင်းရမှာဖြစ်သွားပြီဒီကောင်ကြီးအဟောင်းနဲ့မဆိုင်တော့ဘူးဒါပေမဲ့လူဟောင်းတွေကိုလည်းတာမန်အဖြစ်တော့လူဟောင်းတွေကိုပဲပြန်ပြီးတော့ခန့်ကြရတယ်ပေါ့နော်။တော့ဝက်နောက်ကတော့အများအားပါလိရှိတယ်ပေါ့။ဆိုတော့အဲ့လိုလေးတော့ရှိနေတယ်ဆိုတော့ဒီကန့်ကွက်ခြင်းအမှုတွေကိုဖြည့်ရှင်းတာပေါ့တို့တက်ဆိုင်ရခုံမျိုးခွဲခုံခွဲနေပြီးတော့ဆိုရင်ကော့ပေါ်ကောင်ကြီးနဲ့ဟိုဖြည့်ခွဲခွဲလေးဥဆောင်ပြီးတော့မှတို့ရှင်းတာကတော့ကျမတို့အတွေ့အကြုံညာတော့သူ့ရှင်းလင်းဒီဥပဒေနဲ့လုံထုံးလုံးဒီပိုင်းရှင်းလင်းထားတဲ့အရာကိုတော့အများဆုံးနှစ်ကတော့ကြာမယ်ရှင်ကန့်ကွက်တာတော့ဒီ45ရက်အတွင်းမှာသူတို့စတင်လို့ရမယ်ရှင်းတာတော့တစ်နှစ်လောက်ကြာမယ
်ဟုတ်ကဲ့ခင်ဗျဆိုတော့အခုဒီလိုဖြစ်စဉ်မျိုးတွေပေါ့နော်ဒါကတော့ရွေးကောက်ပွဲလုပ်ပြီးဆိုတာနဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အငင်းပွားမှုဆိုတာတော့နိုင်ငံတိုင်းလူလူမှာရှိကြတာပါပဲဆိုတော့အားလုံးကတော့ဒါဥပဒေပေါ်မှာမူတည်ပြီးတော့ပဲဖြည့်ရှင်းကြရမယ်လို့ကျွန်တော်လည်းအဲ့လိုပဲနားလဲပါတယ်ဆိုတော့အခုလိုမျိုးဖြစ်စဉ်ကနေပြီးတော့အထူးသဖြင့်တော့ဟလာကိုယ်စလဲတွေတစ်ဖက်နဲ့တစ်ဖက်ကန့်ကွက်ကြတယ်ဆိုတာတဲ့အဖွဲ့အစည်းကြီးတိုင်းပြည်မှာအဓိကရေးပါတဲ့အဖွဲ့အစည်းကြီးဒါပြင်လက်နက်ကိုင်အဖွဲ့အစည်းလည်းဖြစ်တဲ့အခါကျတော့ဒီလိုအဖွဲ့အစည်းမျိုးနဲ့ဖြစ်တဲ့အခြေတင်ကိစ္စမျိုးကနေဘက်ခင်လင်းငယ်ဘယ်လိုသင်ခန်းစာများကျွန်တော်တို့ယူနိုင်ပါမလဲ
ဟုတ်ကဲ့ပြောရရင်တော့ဒီအခုကတော့လေဟိုနီးလန်းနေထုတ်သုံးနေတာပေါ့နော်အဲအဲ့လိုမျိုးကျွန်မမြင်နေဒီတစ်ဖက်ကဒီလက်နက်ကိုင်အဖွဲ့အစည်းကြီးအနေနဲ့လည်းအရင်လိုထင်းတယ်လို့တော့မလုပ်ရဲတော့ဘူးပေါ့ဒီလူလူရဲ့အင်အားကိုလူလူအစိုးရဖြစ်လာတယ်နောက်တစ်ခါဒီအမ်ပြည်သူလူလူရဲ့စံနာနဲ့ရလာတဲ့ရလက်တွေအပေါ်မှာဟိုပစ္စလက်ခတ်လေဒါကိုမလက်မခံနိုင်ပါဘူးဆိုတာမျိုးတော့မလုပ်ရဲတဲ့အခြေအနေမြင်တယ်အဲ့ဒီအတွက်တော့ဒါလာလာတော့ကောင်းပါတယ်ပေါ့အဲ့တော့ကျမတို့ကဆက်လက်ပြီးတော့လည်းပဲအဲဂျီဟာကိုပြည်သူလူလူရဲ့စံနာကိုပို့ပြီးတော့လေးစားမှုရှိလာဖို့အတွက်ကိုကစကြိုးစားဖို့လိုရဲဒါပေမဲ့အဲ့ဒီမှာကျမတို့တော့ဒီပြည်ထောင်ရွေးကောက်ပွဲကော်မရှင်ဘက်ကလည်းပဲပို့ပြီးတော့လုံထုံးလုံးကြီးတွေတိတိကျကျပေါ့အခုလိုကုနာလိုဆွဆွဲနေရပါတော့ဟိုဗာလဲမှက်ပုံကြီးမရှိပဲလာထည့်တာမျိုးကန့်ကွက်တာတို့အဲအဲ့လိုမျိုးပေါ့မဲစင်းတွေဖောင်းပွားလို့ကန့်ကွက်တယ်ဆိုအဲ့လိုမျိုးတစ်ဖက်ကဆွဆွဲเสียအကြောင်းကိစ္စမရှိအောင်တိတိကျကျစနစ်တကျလုံထားနိုင်ရင်တော့ပိုကောင်းမယ်လို့ထင်တယ်အဲ့ဒါအကြောင်းလဲကျမတို့ဒီစောင့်ကြည့်သူတွေအကြံပြုရဲဆိုတာလဲအဲ့လိုမျိုးတွေကိုကာကွယ်နိုင်အောင်ပေါ့နော်အကြံပြုလာဟုတ်တယ်
ဟုတ်ကဲ့ပါခင်ဗျာဆိုတော့မစင်ပါဘူးရောဒီကနေပြီးတော့ကျွန်တော်တို့ဘယ်လိုသင်ခန်းစာယူနိုင်ပါမလဲ
ဟုတ်အဓိကတော့ဒါခဏပြောသွားတဲ့အတိုင်း institution ကြီးဖြစ်တဲ့အတွက်ကျွန်တော်တို့ကဒီသူ့ရဲ့ယက်တီချက်မှန်ကန်ဖို့လိုတယ်တတိအဖြစ်ဒီ professional ဖြစ်ဖို့လိုတယ်ပေါ့နော်အဲ့လိုမဟုတ်ခင်ဗျာယက်တီချက်တွေမမှန်ဘူးသူ့လိုရမဲ့လမ်းကြောင်းအတိုင်းပေါ့ဥပမာကျွန်တော်နိုင်ငံဆိုလို့ရှိရင်ပို့ဆိုတော့ကဒီတက်ဆိုလို့ရှိရင်အစိုးရအောက်မှာမရှိတဲ့ဟာလိုမျိုးအထိဖြစ်နေတဲ့ခါကျတော့သူ့ရဲ့ professional ဖြစ်မှုတွေကအနောက်ဘက်မှာရိုင်းနေရတဲ့ကြားရဲ့အခုလိုမျိုးကိစ္စတွေပါရှိတယ်ဆိုတော့ပို့ပြီးတော့ကိုယ့်ရဲ့ institution တစ်ခုလုံးကိုဒါအများပြည်သူအနေနဲ့ပို့ပြီးတော့မကြည်လည်တာပေါ့နော်ဒါမျိုးတွေကရှိလာနိုင်တယ်ရှိလာနိုင်တယ်ဆိုတော့ဒီလိုပဲလုပ်မဲ့အစားပေါ့နော်ဒီရေရှည်နိုင်ငံကြီးကျွန်တော်တို့ပြည်သူလူထုကိုသူအကာအကွယ်ပြုနိုင်တဲ့တကယ် professional ပေါ့နော်ဒီတက် institution မျိုးဖြစ်ဖို့ဆိုလို့ရှိရင်တော့ကျွန်တော်တို့ကကိုယ့်ရဲ့ဒီကာကွယ်ရေးကိစ္စရပ်တွေပေါ်မှာပဲ professionally တိတိကျကျလုပ်တာကပို့ပြီးတော့လမ်းတော်မယ်လို့မြင်ပါတယ်လို့ဒီနိုင်ငံကြီးကိစ္စရမှာအထူးတလဲစိတ်ဝင်စားပြီးတော့ဒီလိုပဲပါဝင်နေတာထက်ဆိုင်ရပေါ့နော
်ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့ဒေါက်ခင်လေးငယ်ဒေါ်စင်မောင်ဦးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဝေဝေလည်းကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါပန်တီးအဖွဲ့ကဒါရိုက်တာဒေါက်ခင်လေးငယ်လွတ်လပ်မြတ်တာသောယူကော့ဘွေများပန်ပိုးရေးခွင့်ရအဖွဲ့ကအမှုဆောင်ဒါရိုက်တာဒေါ်စင်မောင်ဦးလို့ဆွေးနွေးသွားကြတာပါCOVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်ကာညဒါရိုက်လေလံအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါလေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာအခုလိုစောင်းနှင်းဝေတဲ့ရာသီနဲ့ Christmas နဲ့နှစ်တကူကာလတိုင်းမှာ ယူရီပြည်သက်တွေအတွက်ဒီတချင်းလက်ဆောင်တွေနဲ့ထုတ်ပြပေးနေကြအစင်လာတိုင်းပဲဒီကနေ့ညမှာတော့အဆိုတော်ကိုခင်မောင်သူတည်ဆူထားတဲ့ Run to Song ဆိုတဲ့တချင်းကိုနားဆင်ရပါမယ်ခင်ဗျာ
။တင်းယောင်ဆုံးတွေကိုမှလိုက်တယ်ဒုတိယကြောလွန်လို့နေရပြီ။ဒီပြင်းညာနဲ့မှလိုက်တယ်ဒုတိယကြောလွန်လို့နေရပြီ။ဤဒေမိုပြန်มาဆောင်ရောက်ခဲ့ပြီဆောင်ချုံလုံးမတွေ့နိုင်အောင်ဒီဆောင်လဲလွှမ်းတွင်နှင်းမုံလို့ပုံလွှမ်းထားသည်ယင်တစ်ခုလုံးတွေ့ကြည့်အောင်လွမ်းရတယ်ပြန်လာပါချစ်ဆုံးရဲ့ပြန်လာပါပြန်ဆုံးမယ်နှင်းများလဲဟိမန်ကိုအန်တူဖို့ပြန်လာပါပြန်လာပါဖက်ထားအောင်ติดีซวาดุเตียวจ่อลวนลุนียาบีเยมาลวนญาเนจงไกงาดุเตียวจ่อลวนลุนียาบีชีพวินจิงกุมันซาลุเยเบมาเลจิตูเยดีซองเลลวนเวเนมงลุงลุพงลวนทาดีเหมียวลีไดมันยีกาลวนยาเดပြန်လာပါချစ်ဆုံးရဲ့ပြန်လာပါပြန်ဆုံးမယ်နှင်းများလဲဟိမန်ကိုအန်တူဖို့ပြန်လာပါပြန်လာပါဖက်ထားအောင်ဒီအောင်ကြောလွန်လို့နေရပြီလေပြင်းညာနဲ့မလိုက်တဲ့ဒုတိယကြောလွန်လို့နေရပြီဤတဲ့မိုးပြန်มาဆောင်ရောက်ခဲ့ပြီဆောင်ချုံလို့မတွေ့နိုင်အောင်ဒီဆောင်လေလွန်တွင်နှင်းမုံလို့ပုံလွန်ထားသည်ကျင်းတစ်ခုလုံးပွဲချီအောင်လွန်ရတယ်ပြန်လာပါချစ်ဆုံးရဲ့ပြန်လာပါဆုံးရဲ့ပြန်လာပါပြန်ဆုံးမယ်နှင်းများလဲဟိမန်ကိုအန်တူဖို့ပြန်လာပါပြန်လာပါဖက်ထားအောင်ပြန်လာပါချစ်ဆုံးရဲ့ပြန်လာပါ
တို့ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်အပတ်စင်ကဏ္ဍတွေကိုနားဆင်လို့ပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ဒီကြေအပတ်ကအရေးပေါ်အသုံးပြုခွင့်ပေးလိုက်တဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုအမေရိကန်မှာမနေ့တနင်္လာနေ့ကစပြီးတော့ထိုးပေးခဲ့ပြီးဆေးဘက်ဆိုင်ရာဝန်ထမ်းတွေကိုအရင်ဦးစားပေးသွားမှာဖြစ်ပါတယ်။ညွှန်ရုံမျိုးအရေးပေါ်ဆေးကုသရေးဆိုင်ရာသူနာပြူဆန်ဒရာလင်းဆေးကပထမဆုံးကာကွယ်ဆေးထိုးနိုင်တဲ့သူဖြစ်ပါတယ်။အစမတန်အေးခဲထားတဲ့ရေခဲပုံးတွေနဲ့ထည့်ထားတဲ့ဆေးတွေကိုဖိုင်ဇာဆေးထုတ်လို့ရည်တည်ရှိတဲ့မီရှိဂန်ပြည်နယ်ကာလာမာဇူးမြို့ကနေအမေရိကန်တလွားကိုတနင်္လာနေ့ကစပြီးတော့တင်ပို့ပေးနေပါတယ်။အခုကာကွယ်ဆေးကအမေရိကန်အခြေစိုက် Pfizer ဆေးကုမ္ပဏီနဲ့ Germany BioNTech တို့ပူးတွဲဆန်သက်ထုတ်လုပ်တာဖြစ်ပါတယ်။ American သမ္မတရွေးချယ်ရေးအဖွဲ့ကတင်းနှလာနေက Joe Biden ကိုအနိုင်ရမဲပေးလိုက်ပြီးဖြစ်ပါတယ်။ Joe Biden ကရွေးကောက်ပွဲအနိုင်ရဖို့လိုအပ်တဲ့မဲပေါင်း290ထက်အများပြားပိုပြီးတော့အနိုင်ရခဲ့တာပါ။ Joe Biden က306မဲရနေတာဖြစ်ပြီးသမ္မတ Donald Trump က232မဲရနေတာဖြစ်ပါတယ်။အခုလိုသူအနိုင်ရတာကြောင့် Republican သမ္မတ Donald Trump ဟာAmerican သမိုင်းမှာနှစ်ပေါင်း244နှစ်အတွင်းဒုတိယတက်တန်းရှုံနေတဲ့ပြင်စမမြောက်သမရဖြစ်လာပါရဲ့ရှင်။ American ရှေ့နေဂျိုဝီလျံဘားဟာရှေ့သတင်းဘက်ထဲသူရရူကနေနှုတ်ထွက်အနားယူမှာဖြစ်ပါရဲ့။တနင်္လာနေ့ကသမရဒေါ်နယ်ထရမ့်နဲ့ရှေ့နေဂျိုတိုအင်ဖြူတော်မှာတွေ့ဆုံမှုအပြီးရှေ့နေဂျိုဘားဟာခရစ်စမတ်အားလည်းရဲ့မတိုင်ခင်မှာရရူကနေအနားယူတော့မယ်လို့သမရထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်ကနေရေးသားဖော်ပြတာပါ။ရှင်နေကျုပ်ဘာဟာဒီဇင်ဘာ23ရက်နေ့အထိပဲသူ့ရဲ့ရှင်နေကျုပ်တာဝန်ကိုနောက်ဆုံးထမ်းဆောင်မှာဖြစ်ပါတယ် သူရဲ့နေရာမှာလက်ထောက်ရှေ့နေချုပ် Jeff Ross ကရှေ့နေချုပ်ဖြစ်ယာယီတာဝန်ယူမယ်လို့သမ္မတ Trump ကပြောပါတယ်ရှင်တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်ရရှင်များနေ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေရှင်ကျမများသိစင်အောင်ပါ
This program has come to you from the Voice of America, Washington.